Welcome to the Voice of America in Burmese.
Mingla nyaja ma tora simak nya mala na sashi ye tenin la ni nya bai view myama bai si sin ni ko American Pirang Su Washington DC myo lo ga ni dai yai tholin pe ni ba bi myama san naw jin nya 9 nai ga ni 10 nai thi tholin pe ni de si sin ko lo lan lu meter 1925 ne 30 nit do a pyin lan lan meter 190 lo ga ni dai yai na sin nai ja de lo view myama bai ye Facebook ne YouTube sa myan na lo ga ni le dai yai na sin nai ja ba de khmyar ဒီနေ့မှာအစီအစဉ်မှုဖြစ်တဲ့ကျွန်တော်ဇော်ဝင်လိုက်ကဆောင်ရွက်ပေးတော့မှာပါဒီကနေ့သောတာရှင်တို့နားဆင်ကြရမယ့်ထိတ်တန်းရောက်သတင်းတွေမှာဆိုရင်တော့ဒေါန်ဆန်းစုကြည်အတွက်တာဝန်ချထားသူတွေအကြမ်းမှာကိုဗစ်-19 ဖြစ်နေတဲ့အတွက်ဒေါန်ဆန်းစုကြည်ကိုယ်တိုင်ကွာရန်တင်းဝင်နေရပါတယ်စစ်ကောင်စီကိုရာဇဝမှုနဲ့တူရကီနိုင်ငံမှာအမှုတင်မယ်လို့မြန်မာအကောင့်တီဗလတီပရောဂျက်
အမေပီအဖွဲ့ကသတင်းထုတ်ပြန်ပါတယ်တမ်းပီရဲ့အချုပ်အခြာအာဏာတည်မြဲရေးကိုဦးစားပေးမယ်လို့ယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီကပြောကြားလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေပြင်သတင်းပေးပို့ချက်တွေမှာဆိုရင်တော့
စကိုင်းတိုင်းကတောင်သူတွေတိနံရိတ်သိမ်းချင်းရိတ်သိမ်းခွင့်မရဖြစ်နေတဲ့အခြေအနေတွေနဲ့စကိုင်းတိုင်းမင်းကြီးမြို့ပတ်မှာပဲစစ်ဘေးရှောင်နေစာဝတ်နေရေးအခက်ကြုံနေရတာစတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရပါမယ်။အပတ်စဉ်ကလားတွေမှာဆိုရင်တော့သတင်းတော်မှစုစစ်ပွဲရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန့်အောင်သတင်းလွှာတို့ကိုတင်ဆက်ပေးတော့မှာပါ။ဒါတွေကိုမတင်ဆက်ခင်အခ
န်းစုကြည်ကျမရဲ့အခြေအနေကြောင့်ဒီနေ့ရုံးချင်းယူမလာရောက်နိုင်ကြပါဘူး။နေပြည်တော်အထူးတရားရုံးမှာဒေါ်အောင်ဆန်းစုကြည်ကျမရဲ့ရမလာနိုင်ဘူးလို့တရားသူကြီးကအသိပေးခဲ့တာဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်အနီးဝန်းကျင်မှာရှိသူတချို့ကိုဗစ်ရောဂါကူးစက်ခံရတာကြောင့်ဖြစ်ပုံရပြီးဒေါ်အောင်ဆန်းစုကြည်ကိုဗစ်ဖြစ်မဖြစ်ကိုတော့အသေးချာမသိရသေးပါဘူး။ NLD ဆိုရလက်ထက်ကကိုဗစ်ကရောဂါပထမလှိုင်းကာလမှာရဟယင်ငါးရန်သုံးဆွဲတာနဲ့ပတ်သက်ပြီးဒေါ်အောင်ဆန်းစုကြည်သဗ္ဗရဝင်းမြင့်လူကပြန်ဝင်ကြီးဒေါက်တာဝင်းမြတ်အေးတို့သုံးယောက်ကိုတရားစွဲထားတဲ့အာဂရိလိုက်စားမှုငါးမှုကိုတော့ဒီနေ့တရားရုံးမှာဆက်လက်စစ်ဆေးပါတယ်။သဗ္ဗရဝင်းမြင့်ကိုတော့ video conferencing နဲ့ဒီနေ့စစ်ဆေးခဲ့တယ်လို့သိရပါတယ်။တကယ်တော့ဒီနေ့ရုံးချင်းကဒေါ်အောင်ဆန်းစုကြည်စွဲချက်တင်ခံထားတဲ့အာဂရိလိုက်စားမှုအမှုတစ်ခုဖြစ်တဲ့ဥဖြိုးမင်းသိန်းစီကရွှေနဲ့ဒေါ်လာငွေရယူတယ်ဆိုတဲ့အမှုကိုနှစ်ဖက်ရှင်းနေပြီးအပိသက်ရှောက်ရမှာဖြစ်ပေမဲ့သူယုံမလာနိုင်တာကြောင့်မချားနာနိုင်ခဲ့ပါဘူးအပိသက်ရှောက်တဲ့ချက်ကိုလာဘက် AB 18ရက်မှာတင်ပြဖို့တရားရုံးကရွေးချင်းပေးခဲ့ပါတယ်နိုင်ငံတော်ရှုဝဲချက်ပေါက်ကြားမှုကြောင့်စီးပွားရေးအကြံပေးရှွန်တာနာပါဝင်အမှုတွဲတရားစွဲထားတဲ့အမှုကိုကြာတာပတိနေ့မှာစစ်ဆေးဖို့ရှိသလိုတောက်ကြနေကြရဲ့20ရွေးကောက်ပွဲမှာမလျော်ဩဇာတုံးကမဲမတမာမှုဖြစ်အောင်လုပ်ခဲ့တယ်ဆိုတဲ့အမှုအတွေ့ရုံးချင်းရှိပါတယ်အဲ့ဒီအခါကျရင်ဒေါအောင်ဆန်းစုကြည်လာနိုင်မနိုင်မသိရသေးပါဘူးဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေအနေနဲ့မီဒီယာတွေကိုသတင်းမပေးဖို့စစ်ကောင်စီဘက်ကပုံမှန်ထုတ်တားမြစ်ထားတာမို့အမှုတွေကြားနာတဲ့အသေးစိတ်ကိုတော့မသိရပါဘူးစစ်ကောင်စီကိုရာဇဝတ်မှုနဲ့တူရကီနိုင်ငံအစ္စတန်ဘူလ်မြို့ကအစိုးရရှေ့နေရုံမှာအမှုတင်မယ်လို့မြန်မာနိုင်ငံတာဝန်ခံမှုစီမံချက်လို့အဓိပ္ပာယ်ရတဲ့မြန်မာ Accountability Project MAP အဖွဲ့ကသတင်းထုတ်ပြန်ပါတယ်2021ခုနှစ်ဖေဖော်ဝါရီလကလေးကတိုင်းပြည်အတွင်းမှာကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေကိုနိုင်ငံပြပတရားရုံးမှာတင်တဲ့ပထမဦးဆုံးအမှုဖြစ်ပါတယ်လို့ MAB အဖွဲ့ညွှန်ကြားမှု Chris Garnes ကပြောပါတယ်။အမှုကရေကြီးတိုင်းစစ်ကြောရေးစခန်းမှာကြုံခဲ့ရတဲ့နှိပ်စက်ညှဉ်းပန်းမှုတွေနဲ့ဆက်စပ်နေပါတယ်။ညှဉ်းပန်းနှိပ်စက်သူတွေရဲ့နာမည်တွေကို MAB အဖွဲ့ကတရားရုံးကိုပို့ပြီးမှဖြစ်ပြီးနိုင်ငံတကာရဲတပ်ဖွဲ့ကသူတို့ကိုဖမ်းဖို့လည်းတောင်းဆိုလိုက်ပါတယ်။တာဝန်ရှိသူတွေကတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်တရားမဝင်အာဏာသိမ်းထားတဲ့စစ်ကောင်စီအဖွဲ့ဝင်တွေဖြစ်တယ်လို့ထုတ်ပြန်ချက်မှာပြောထားပါတယ်။ကလေး26ယောက်အပါဝင်လူပေါင်း325ယောက်ကိုဒေသီအထိညှဉ်းပန်းနှိပ်စက်ခဲ့တယ်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီကထုတ်ပြန်ထားတာပါ။ဒီနေ့ကောင်မှာပြင်သစ်တဲ့အရှိအအရှဒေသမှာလည်းအမှုတင်မယ်လို့ MBB အဖွဲ့ကပြောပါတယ်။ Australia နိုင်ငံမှာတော့ Ukraine, Afghan နဲ့မြန်မာဒုက္ခသည်အရေးလှုပ်ရှားနေကြတဲ့သူတွေဟာလွတ်တော်နဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးကိုတွေ့ဆုံပြီးလူသားချင်းစာနာထောက်ထားမှုအကူအညီပုံမူပေးရရေးကိစ္စရပ်တွေကိုတင်ပြခဲ့ကြပါတယ်။အဒီလိုတွေ့ဆုံရမှာဩစတြေးလျနိုင်ငံဆိုင်ရာ NUG ကိုယ်စားလှယ် ဒေါက်တာထွန်းအောင်ရွှေလည်းပါဝင်ခဲ့တယ်လို့သိရပါတယ်။လူတိုင်းပြည်ရဲ့အချုပ်အခြာအာဏာနဲ့နယ်မြေတည်တံ့ရေးကိုဦးစားပေးမယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကပြောလိုက်ပါတယ်။တူရကီနိုင်ငံမှာငြိမ်းချမ်းရေးဆွေးနွေးပွဲလှုပ်ခါနေတဲ့အချိန်မှာယူကရိန်းသမ္မတကတနင်္ဂနွေနေ့တုန်းကအခုလိုပြောလိုက်တာဖြစ်ပါတယ်။ယူကရိန်းနဲ့ရုရှားတို့ရဲ့လာမယ့်ဆွေးနွေးပွဲကိုတူရကီနိုင်ငံမှာမျက်နှာချင်းဆိုင်ကျင်းပမှာပါ။တနင်္ဂနွေနေ့အစောပိုင်းတုန်းကလည်းသမ္မတဇယ်လန်စကီကရုရှားသတင်းစာဆရာနဲ့အင်တာဗျူးလုပ်ခဲ့ရမှာငြိမ်းချမ်းရေးအပေးအယူအဖြစ်ယူကရိန်းကကြားနေမဲ့အနေအထားကိုညှိနှိုင်းဆွေးနွေးဖို့ဖွင့်ထားတဲ့အကြောင်းပြောခဲ့ပါသေးတယ်။ဒါပေမဲ့အဲ့ဒါလို့ကြားနေတာကိုတတိယတနင်္ဂနွေဒါမှမဟုတ်အဖွဲ့ကအမခံချက်ပြရမှာဖြစ်ပြီးလူလူဆန္ဒခံယူပွဲဆုံးဖြတ်ချက်အပေါ်မှာလည်းတည်ရမယ်လို့သူကဆိုပါတယ်။ဆွေးနွေးပွဲအင်ရှင်အဖြစ်ဆောင်ရွက်ပေးမဲ့တူရကီသမ္မတရီဆက်ဒေးယစ်အာဒိုဂန်ကရုရှားသမ္မတပူတင်နဲ့တနင်္ဂနွေနေ့မှာပဲဖုန်းဆက်စကားပြောခဲ့ပါသေးတယ်။အပြစ်ခရဆဲရင်းနဲ့လူသားချင်းစာနာထောက်ထားရေးအကူအညီပေးရေးအကြောင်းတွေကိုအဓိကထားဆွေးနွေးခဲ့တယ်လို့တူရကီသမ္မတယုံကပြောပါတယ်။ဒါပေမဲ့ယူကရိန်းမှာရောက်နေတဲ့ရုရှားတပ်တွေရဲ့အနေအထားကတော့အရေးပါပါပြောင်းလဲတာကိုမတွေ့ရသေးဘူးလို့ဗြိတိန်ကာကွယ်ဝန်ကြီးဌာနကဆိုပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာမင်းကလေးတွေအထက်တန်းကျောင်းတက်ခွင့်ကိုညှင်းပယ်တဲ့အတွက်စိုးရိမ်ကြောင်းဆုံးဖြတ်ချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်လိုက်ပြီးကျောင်းသူတွေအတွက်အချိန်မဆိုင်ငံ့မဲ့ကျောင်းပြန်ဖွင့်ပေးဖို့တောင်းဆိုလိုက်ပါတယ်။မင်းကလေးတွေပါဝင်အာဖဂန်တွေအားလုံးအတွက်ပညာသင်ကြားခွင့်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကထပ်မံအခိုင်အမာပြောကြားလိုက်ပါတယ်လို့ကုလသမဂ္ဂကတနင်္ဂနွေနေ့ကပြောပါတယ်။အစ္စတန်ဘူးပြည်နယ်ကြီးပြန်ဖွင့်မှုစီမံကိန်းချမပြီးမီထီတော့ကျောင်းတွေကိုပိန်ပြတ်ပိတ်ထားမယ်လို့ပြီးခဲ့တဲ့ပတ်ကတာလီဘန်တွေကကြေညာခဲ့တာပါ။အဒီလိုတာလီဘန်တွေကဆုံးဖြတ်ခဲ့တဲ့အတွက်ကာတာနိုင်ငံဒိုဟာမြို့မှာအာဖဂန်နစ္စတန်နိုင်ငံရဲ့စီးပွားရေးဆိုင်ရာကိစ္စရပ်တွေပေါ်တာလီဘန်တွေနဲ့ဆွေးနွေးမဲ့အစည်းအဝေးကိုအမေရိကန်ကဖျက်လိုက်တယ်လို့အမေရိကန်တာဝန်ရှိသူတွေကတောက်ချာနေကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံကဘူးနိုင်ငံကလေစိတ်မှာတော့အမျိုးသားစောင့်ရှောက်မပါတဲ့အမျိုးသမီးတွေကိုတာလီဘန်အာဏာပိုင်တွေကလေရင်ပေါ်တက်ခွင့်ပိတ်ပင်လိုက်ပါတယ်။
အတန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့တနင်္လာနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့တွေ့ဆုံဆွေးနွေးခဲ့တဲ့အစ္စရေးဝန်ကြီးချုပ်နက်ဖတလီဘန်နက်မှာကိုဗစ်ပိုးစစ်ဆေးတွေ့ရှိကြောင်းဝန်ကြီးချုပ်ရုံကဒီကနေ့သတင်းထုတ်ပြန်ပါတယ်။ဂျေရုဆလင်မြို့ကအစ္စရေးနဲ့အာရဗ်တန်တမန်တွေသမိုင်းဝင်အစည်းအဝေးကိုတက်ရောက်ခဲ့တဲ့ဝန်ကြီးဘလင်ကင်နဲ့မစ္စတာဘန်နက်တို့တင်းငွေနေနေမှာလည်းတီးခြားတွေ့ဆုံခဲ့ပါတယ်။အဲဒီလိုတွေ့ဆုံခဲ့တာကြောင့်ဝန်ကြီးဘလင်ကင်အနေနဲ့လည်းကိုဗစ်ပိုးရှင်းရှင်းစစ်ဆေးမယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူကပြောပါတယ်။ကိုဗစ်ပိုးစစ်ဆေးတွေ့ရှိခဲ့ပေမဲ့အစ္စရေးဝန်ကြီးချုပ်ကျန်းမာစွာရှိနေတဲ့အတွက်အစီအစဉ်အတိုင်းသူ့နယ်အိမ်ကနေလုပ်ငန်းတွေကိုမပြတ်မကွက်ဆက်လက်ဆောင်ရွက်သွားမယ်လို့ကြေညာချက်မှာပြောထားပါတယ်။2020ခုနှစ်ကစပြီးတော့ပုံမှန်ဆက်ဆံရေးတည်ဆောက်လာခဲ့ကြတဲ့အာရဗ်စိုးပွားများပြည်ထောင်စု UAE, Bahrain နဲ့ Moscow နိုင်ငံကတန်တမာတွေနဲ့အစ္စရေးနိုင်ငံကြား Jerusalem မြို့မှာကျင်းပတဲ့အထင်ကရအစီအဝေးတစ်ရပ်ကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးတက်ရောက်နေတာပါ။2015 Iran nuclear သဘောတူစာချုပ်ပြန်လည်အသက်သွင်းဖို့ဆွေးနွေးမှုတွေမှာအမေရိကန်နဲ့ Iran နိုင်ငံကြားသဘောတူညီမှုရဖို့နှိကလာတဲ့အချိန်ဒေတာရင်းစိုးရိမ်တန်းတွေမြင့်တက်လာတဲ့ကာလမှာပဲဒီအစီအဝေးကျင်းပလာလည်းဖြစ်ပါတယ်။လူရေ26သန်းကျော်နေထိုင်နေကြတဲ့တရုတ်နိုင်ငံရှန်ဟိုင်းမြို့မှာကိုဗစ်ပိုးခူးခံရသူတိုးလာတာကြောင့်ကာယောဂါထိန်းချုပ်နိုင်ရေးဒီကနေ့တနင်္လာနေ့ကစပြီးတော့ကန့်သတ်ချက်တွေချမှတ်လိုက်ပါတယ်။နေ့စဉ်ဖြတ်တန်းသွားလာနေကြတဲ့တရားတွေမြောက်ဥမင်လိုင်ကောင်းတွေကိုတာဝန်ရှိသူတွေရဲ့အမိန့်နဲ့ပိတ်ထားလိုက်ပြီးတော့အဝေးပြေးလက်မကြီးတွေဘောကရင်အသွာအလာတွေကိုပါကန့်သတ်လိုက်တာပါ။ဂျာဟာကိုဗစ်ကရောဂါပေါပေါက်နေတဲ့နနစ်တာကာလအတွင်းလူရဲ့အများဆုံးကိုတပြိုင်တည်းကန့်သတ်ချက်ချမှတ်လိုက်တာလည်းဖြစ်ပါတယ်။ရှန်ဟိုင်းမြို့တာဝန်ရှိသူတွေရဲ့တင်းငွေတွေကထုတ်ပြန်ကြေညာချက်အရကိုဗစ်ပိုးစစ်ဆေးမှုတွေမြန်ဆန်သွားအောင်လို့ဝမ်ဘီမြစ်တလျှောက်မြို့ကိုအကြံပြင်းနှစ်ပိုင်းခွဲပြီးတော့၉ရက်ကြာပိုးစစ်ဆေးသွားမှာဖြစ်ပါတယ်။မြင့်အရှိဖက်ချန်းကလူတွေအိမ်ထဲမှာပဲနေနေကြရတဲ့အချိန်မှာမြင့်နောက်ဖက်ချန်းနေပြည်သူတွေကတော့ဧပြီလ၃ရက်နေ့ကစပြီးတော့အလားတူကန့်သတ်ချက်ချမှတ်တော့မှာဖြစ်တဲ့အတွက်မရှိမဖြစ်စားသောက်ကုန်တွေဝယ်ယူစုဆောင်းနေပါတယ်။ရှန်ဟိုင်းမြို့ကကုန်တဲ့အတော်များများမှာလည်းကုန်စည်တွေပြက်လက်ကုန်တယ်လို့မြို့ခံတချို့ကပြောပါတယ်။ပြီးခဲ့တဲ့စနေနေ့နောက်ပိုင်းမတ်လ26ရက်နေ့မှာတင်ပိုကူဆက်မှုထိန်းချုပ်နိုင်ရေးရှန်ဟိုင်းမြို့ကိုအပိုင်းငယ်လေးတွေခွဲပြီးမှလှုပ်ကင်သွားမယ်လို့တာဝန်ရှိသူတွေကပြောဆိုထားတာလည်းဖြစ်ပါတယ်။ မင်းညကကျင်းပခဲ့တဲ့94ချိန်မြောက်အော့စကာဆုပေးပွဲမှာတော့ဆွမ်းအားနာမကြာမိသားစုအကြောင်းစအိမ်ဖွဲ့ရိုက်ကူးထားတဲ့ကိုဒါရုပ်ရှင်ဇာတ်ကားကအကောင်းဆုံးဇာတ်ကားဆုဆုခိုးခဲ့ပါတယ်ရှုံမတင်မဲ့အွန်လိုင်းကနေတစင်ပြတ်သားတဲ့ရုပ်ရှင်အနေနဲ့အကောင်းဆုံးဇာတ်ကားဆုကိုပထမဆုံးရရှိတာပါမင်းညအော့စကာဆုပေးပွဲမှာခုခံအားချိုးဝေမှုကြောင့်စင်မကျုပ်ဝေဒနာခံစားနေရတဲ့ဇနီးတဲ့ဂျာဒါဖင်ကက်ရဲ့စီပင်ပုံစံကိုအရှွန်းဖောက်ဆောင်းနောက်ခဲ့တဲ့အစီအစဉ်တင်ဆက်သူခရစ်ရော့ကိုစိတ်ဆိုးသောသားထွက်သွားတဲ့မင်ဒါဝစ်စမစ်ကစင်ပေါ်တက်ပြီးတော့ပ ਾਇ ရိုက်ခဲ့တဲ့ဖြစ်စဉ်လဲပေါပောက်ခဲ့ပါတယ်အခုလိုနောက်ပြောင်လိုက်တာကမင်းနမီတယောက်ရဲ့ရုပ်ဆင်းအင်္ကာချွေးမှုအားနဲ့ချက်ကိုအကြောင်းရှာဆောင်းနောက်တာဖြစ်တဲ့ဆိုပြီးတော့ဝစ်စမစ်ကမခံမရနိုင်ဖြစ်ခဲ့တာပါအကောင်ဆုံးအမျိုးသားတရုတ်ဆောင်စုကိုတော့ King Richard ရုပ်ရှင်ဇာတ်ကားနဲ့ဝစ်စမစ်ကပဲဆုခူခဲ့ပါတယ်သူကတော့ဒီရုပ်ရှင်မှာတင်းနစ်မဲ Venus နဲ့ Serena Williams တို့ရဲ့ဖခင်အဖြစ်တရုတ်ဆောင်ထားတာဖြစ်ပြီးတော့ဩစကာဆုကိုပထမဆုံးအကြိမ်ဆုကိုရရှိတာလည်းဖြစ်ပါတယ်အကောင်းဆုံးအမျိုးသမီးတရုတ်ဆောင်ဆုကတော့ The Eyes of Tammy Faye ဇာတ်ကားနဲ့ Jessica Chastain ကဆုခူးခဲ့ပါတယ်အကောင်းဆုံးနိုင်ငံတကာရုပ်ရှင်ဇာတ်ကားဆုကတော့ဂျပန်ရုပ်ရှင်ဇာတ်ကား Drive Manga ကရွေးချယ်ခံခဲ့ရပါတယ်ယူကရိန်းနိုင်ငံကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားတို့နဲ့ပူးပေါင်းပြီးတော့ရင်နံထုတ်လုပ်ရေးလက်တွဲဆောင်နေတဲ့အပေါ်အရက်ဆိုဘာမြပြည်တော်စု UAE ဆိုင်ဝန်ကြီးကခုခံပြောဆိုလိုက်ပါတယ်ရုရှားရဲ့ကျူးကျော်စစ်ကြောင်းအခုနှစ်ပိုင်းအတွင်းအမြင့်ဆုံးရောက်လာတဲ့လောင်စာဆီနဲ့ကုန်စည်နှုန်းတွေကိုထိန်းချုပ်နိုင်ရေးပုံမလုပ်ကွင်ကြဖို့တိုက်တွန်းတန်တွေထွက်လာနေချိန်မှာ UAE ဆိုင်ဝန်ကြီးရဲ့ပြောဆိုချက်ထွက်လာတာပါရင်းနှံထုတ်လို့ရောင်းချနေတဲ့နိုင်ငံများ OPEC နဲ့မဟာမိတ်နိုင်ငံတွေအတွက်ရုရှားကအရေးကြီးတဲ့အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တယ်လို့ရုရှားစီကနေ့စဉ်ရင်းနှံစီပေါင်း10သန်းလိုအပ်တယ်လို့ဒူဘိုင်းမှာကျင်းပတဲ့ဆိုင်ညီလာခံမှာ UAE ဆိုင်ဝန်ကြီးဆူဟဲလ်အယ်မိုဇိုရီကပြောဆိုခဲ့တာပါ UAE နိုင်ငံမှာရှင်းနံတွေပို့ထုတ်ဖို့အကြံပြုချက်ကိုလည်းသူကပယ်ချခဲ့ပါတယ်အမေရိကန်ပြည်ထောင်စုဥရောပဂျပန်နဲ့တခြားနိုင်ငံတွေကရှင်းနံထုတ်လုပ်နေကြတဲ့အရပ်ပင်လယ်ကွေ့နိုင်ငံတွေကိုလောင်စာဆီဆေးတွေကျလာအောင်ပုံမအားဆိုင်လုပ်ကိုင်းပေးဖို့တိုက်တွန်းနေကြတာလည်းဖြစ်ပါတယ်ဒီစီကိုဒေါ်လာ100ကျော်အထိဈေးတက်နေတဲ့ရင်းနှံစိမ်းဆေးတွေကျသွားအောင်လို့ဆော်ရီအာရေဗျနဲ့ရုရှားတို့ဦးဆောင်ထားတဲ့OPEC အဖွဲ့ဝင်နိုင်ငံတွေဖက်ကရင်းနှံတွေပိုးပြီးတော့ထုတ်လုပ်ပြီးထိမ့်ပေးနိုင်စွမ်းရှိကြပါတယ်။2050ခုနှစ်မှာတော့ကမ္ဘာပူနေမှုဖြစ်စေတဲ့ကာဗွန်ဒိုင်အောက်ဆိုက်တန်ငွေလုံးဝနှိပါလျှော့ချမယ်လို့ UAE ကကတိပြုထားပေမဲ့လည်းရင်းနှံတဲ့သဘာဝတန်ငွေထုတ်ယူမှုမှာကြီးကြီးမားမားရည်နှီးမြှုပ်နှံကြဖို့ UAE ဆိုင်ဝန်ကြီး El Mozuri ကညီလာခံမိန့်ခွန်းမှာတိုက်တွန်းပြောကြားသွားပါတယ်။
နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့နားလောင်လို့တင်ပြပေးကြတာပါခင်ဗျာ။ပြည်ဝအမေရိကန်တန်ကနေတင်းလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းပိတ်ပို့ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီမို့ပထမအဆုံးတော့ကင်းပြင်းနယ်အတွင်းကတိုက်ပွဲသတင်းနဲ့စကြရအောင်ပါ။ကင်းပြင်းနယ်ကော့ကရိတ်မြို့နယ်အတွင်းမှာရှိတဲ့ကော့ကရိတ်မြဝတီအာရှလမ်းမကြီးနဲ့မြဝတီဝော်လီလမ်းမကြီးကို KNU ကိုတိုက်ခိုက်နေတဲ့စစ်ကောင်စီကထောက်ပံ့ရင်းလာကြောင်းအဖြစ်အသုံးပြုနေတာကြောင့်ပြည်သူတွေခီးသွားလာတာ၊ကုသန်းရောင်းဝယ်တာ၊ရင်ဖြတ်တန်းသွားလာတာတွေကိုမတ်လ29ရက်နေ့ကစပြီးယာယီရပ်ဆိုင်းထားဖို့ KNU တပ်မဟာ6နဲ့ပူးပေါင်းအဖွဲ့တွေကတတိပေးခဲ့ပါတယ်။ဒီနေ့မတ်လ28ရက်နေ့မှာတော့မြဝတီဘက်ကနေကော့ကရိတ်ဘက်ကိုသွားတဲ့အရတားကားတစ်စီးပြစ်ခတ်ခဲ့ရတယ်လို့ပြစ်ခတ်ခဲ့ရလို့တဦးတည်ဆုံးခဲ့ပါတယ်။ဒီကြောင့် VOE သတင်းတောက်မှအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်အတွင်းမှာရှိတဲ့ကော့ကရိတ်မြဝတီလမ်းမကြီးနဲ့မြဝတီဝလီလမ်းမကြီးတွေကိုမတ်လ29ရက်နေ့ကစပြီးအသုံးပြုသွားလာတာတွေမပြုလုပ်ဖို့အတွက် KNU တပ်မ6နဲ့ပူးပေါင်းတပ်ဖွဲ့တွေကတတိပေးခဲ့ပါတယ်။ဒီကနေ့မတ်လ28ရက်နေ့မှာတော့မြဝတီကော့ကရိတ်အာရှလမ်းပေါ်ကဘေလီတရားနီးမှာအစီကားတစ်စီးပြစ်ခတ်ခဲ့ရပါတယ်။မြောက်ရီမျိုးဘက်ကနေကော့ကရိတ်ဘက်ကိုသွားတဲ့ Pro Box အမျိုးအစားရင်ငယ်တစည်းပြစ်ခတ်ခံရလို့ကားပေါ်မှာလိုက်ပါလာတဲ့အရက်သားတဦးတေဆုံးသွားခဲ့ကြောင်းဒေသခံတဦးကပြောပြပါဗျာ။ပြေးသွားတယ
်ဟုတ်ကဲ့တယောက်ပြေးသွားတယ်။အဲဟိုမင်းနေမော်လမြိုင်ကားထဲမှာတယောက်ပြေးသွားတယ်။ Pro Box မျက်ပြားလေးပြေးသွားတယ်ဟုတ်ကဲ့တယောက်ပြေးသွားတယ
်။ဒီစီစီကြီးဆုံးသွားတာတယောက်
ဟုတ်ကဲ့အရက်သားလေးသူတို့ကော့ကရိတ်ချင်းရောတော့ပို့လိုက်တယ်
ဒီကနေ့မှာပဲကော့ကရိတ်ဘက်ကနေမြဝတီဘက်ကိုသွားတဲ့နောက်ထပ်ရင်တစည်းပြစ်ခတ်ခံခဲ့ရပြီမဲ့လူချိခိုက်တာတွေမရှိဘူးလို့လည်းဒေသခံတွေကပြောပါတယ်ဒီလိုတက်ခတ်မှုတွေကဘယ်သူလက်ချက်လဲဆိုတာကိုတော့အခုချိန်မှာရှင်းရှင်းလင်းလင်းမသိရသေးပါဘူးကော့ကရိတ်မြဝတီလမ်းမကြီးနဲ့မြဝတီဝလီလမ်းမကြီးတွေကိုမတော်လာဘူး KNU ဘက်ကစာထုတ်ထားတာရှိတယ်လို့စစ်ကောင်စီဘက်ကလည်းအဲ့ဒီနေရာတွေဘက်မှာတက်ဆွဲနေရယူထားတာတွေလည်းရှိနေတာပါမလ29ရက်နေ့တုန်းကတော့ကရင်ပြည်နယ်မြဝတီကော့ကရိတ်အာရှလန်တောတော်ရေးတကွန်းအနီးမှာ ကုန်တင်ရင်းစီမိရှုခံခဲ့ရပါတယ်အဲ့ဒီနေရာမှာပဲစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားအစည်းအရုံးလက်အောက်ခံကရင်မျိုးသားလူမျိုးရေးတပ်တွေနဲ့တနင်္ဂနွေနေ့ကနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့ပြီးလက်နက်ကြီးလက်နက်ငယ်တွေနဲ့လည်းပစ်ခတ်မှုတွေရှိခဲ့ပါတယ်လက်ရှိမှာတော့အရက်သားကားတွေပစ်ခတ်ခံရပြီးလူသေဆုံးမှုဖြစ်ခဲ့တာကြောင့်မြဝတီကော်ပိုရိတ်အာရှလမ်းမကြီးမှာကုန်ကားတွေအသွားလာမရှိဘူးလို့လည်းဒေသခံကဆက်ပြောပြပါတယ်
ကောင်းကားလည်းမတော်မှာမနေ့ကလည်းမနေ့ကလည်းကောင်းကားမီးရှို့တဲ့စီကမ်းလေးလူတွေကတော့အခုကတော့သူကဖြစ်မဲ့ဖြစ်မဲ့ဆိုတော့ဆုံးရင်နေကြတာပေါ့
မလာ7ရက်နေတုန်းကလည်းကော့ကရိတ်မြောက်ကြီးအာရှကားလမ်းမပေါ်မှာကောင်းကားတွေပြစ်ခတ်မီးရှို့ခံခဲ့ရပြီး3ရက်ခန့်ရင်အသွာလာပြီးပိတ်ခဲ့ရပါတယ်အခုလိုမျိုးအရက်သားကားတွေပြစ်ခတ်ခံရမှုမီးရှို့ခံရမှုဖြစ်စဉ်တွေမှာဘသူတွေရဲ့လက်ချက်ဆိုတာကိုတော့နှစ်ဖက်လုံးကထုတ်ဖော်ပြောဆိုတာမရှိသေးပါဘူးကရင်ပြည်နယ်အတွင်းကစစ်ပေးဆောင်နေနေရပြန်နိုင်ဖို့အတွက်လေးကေကော်နဲ့ကော့ကရိတ်မြို့တောင်ပိုင်းမှာတက်ဆွဲနေရယူထားတဲ့စစ်ကောင်စီတပ်တွေဖယ်ရှားပေးဖို့မတ်လ9ရက်နေ့က KNU တပ်မ6ကတတိပေးချက်ထုတ်ပြန်ပြီးတဲ့နောက်စစ်ကောင်စီဘက်ကတပ်အင်အားတွေတိုးချဲ့ပြီးနေရယူလာတဲ့အတွက်နှစ်ဖက်တိုက်ပွဲတွေပြင်းထန်လာနေပါတယ်တိုက်ပွဲတွေအတွင်းစစ်တပ်ကလေကြောင်းနဲ့တိုက်ခိုက်မှုတွေလည်းပြုလုပ်ခဲ့ပါတယ်ရှင်
မအေးမှာတရင်ပြပို့ခဲ့တာပါခင်ဗျာခုဆက်ပြီးတော့စကိုင်းတိုင်းအတွင်းစစ်ကောင်စီတပ်တွေရဲ့ထိုးစစ်ဆင်တိုက်ခိုက်မှုတရင်ကိုပြောပြပါအောင်မယ်စစ်ကောင်စီတပ်တွေဝင်ရောက်တပ်ဆွဲထားတဲ့စကိုင်းတိုင်းကံဘလူမြို့နယ်ကကျေးရွာတွေမှာတပ်ဖြတ်မိရှုခံထားရတဲ့အလောင်း၅လောင်းတွေ့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်မလ24ရက်နေ့မှာရွာသစ်ကျေးရွာကိုဝင်ရောက်တပ်ဆွဲပြီး26ရက်နေ့ကပြန်ထွက်သွားချိန်မှာလည်း30ကျော်ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့မိသားစုဝင်တွေကပြောပါတယ်စစ်တပ်တွေစီးရဲလှုပ်ရှားမှုကြောင့်ကံဘလူမြို့နယ်ကရွာပေါင်း10ရွာတဲ့မင်းကရွာသားတွေဘေးလွတ်ရာရှောင်တိတ်နေကြရပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမုံကပြောပြပေးပါမယ်ခင်ဗျာ
စကိုင်းတိုင်းကမျိုးနယ်တချို့ကိုနယ်မြေရှင်းလင်းနေတဲ့စစ်ကောင်စီတပ်တွေဟာကမ်းဘလူမျိုးနယ်ထဲမှာလည်းတရွာဝင်တရွာထွက်နယ်မြေရှင်းလင်းမှုတွေလုပ်နေတယ်လို့ဒေသခံပြည်သူတွေကပြောပါတယ်။မတ်လ24ရက်နေ့ကကမ်းဘလူမျိုးနယ်ကရသစ်ရွာတွေကိုအင်အားမြောက်များနဲ့စစ်ကောင်စီတပ်တွေမနက်တနားရီလောက်ဝိုင်းထားခဲ့ပြီးတော့မနက်၄နာရီဝန်းကျင်အချိန်လောက်မှာတော့လက်နက်ကြီးတွေနဲ့ပစ်ပြီးတနက်တွေပစ်ဖောက်ရွာတွေကိုဝင်လာတာကြောင့်ရွာသားတွေထွက်ပြေးခဲ့ကြရပါတယ်။ဒါပေမဲ့ရွာသားတချို့ဖမ်းဆီးခံခဲ့ရပြီးနှိပ်စက်တပ်ဖြတ်မီးရှို့ခံခဲ့ရတယ်လို့ရွာသားတွေကပြောပါတယ်။စစ်သားတွေရွာတွေကပြန်ထွက်သွားတဲ့အချိန်မှာတော့မီးရှို့ခံထားရတဲ့အလောင်းငါးလောင်းတွေ့တယ်လို့ရသစ်ရွာသားတယောက်ကအခုလိုပြောပြပါတယ်
။ခါခေါ်ပြီးတော့အဲ့ဒီကဒါနဲ့ပြီးတဲ့ကလေးတွေပေါင်းနေဆွဲပြီးတော့လိန်နေပြီးတဲ့ကလေးတွေအဲ့ကလေးတွေ၅ယောက်ကိုကြတော့သူတို့ကပြန်အနောက်ကိုလက်ပြန်ကြိုးတုံးနဲ့ပြန်ခေါ်သွားပြီးတော့နောက်ရွာအဆက်မှာပြအိမ်နောက်ဖက်မှာသူတို့မီးရှို့တက်ထားတယ်ကြ15ရက်လောက်ကတော့မတူတို့ကတက်ကိုသူတို့တက်ကိုထားခေါ်သွားတယ်ကြ15ရက်လောက်ကတော့ရောင်း20ရောက်ကိုတက်တော့ကျွန်တော်တို့ဒီဘက်ကကျွန်တော်တို့ရွာတွေရဲ့ဟိုခလန်းလန်းလေးကရွာမှာရွာတွေတခါကျွန်တော်တို့ရွာတွေလိုပဲသူတို့အဖက်ပြိုးတဲ့တခါဝင်မလို့ဆိုပြအဖက်ကိုခေါ်သွားတယ်ကြသူတို့လက်နက်ကြီးစီးပြီးအကုန်တက်တာတွေထမ်းဖို့ရဆိုပြီးတော့ခေါ်အထမ်းခေါ်သွားတယ်က
ြအခုလိုစစ်သားတွေဝင်ရောက်နေမြေရှင်းလင်းတဲ့ကျေးရွာတွေမှာဒေသခံတွေတက်ဖြတ်ခံရတာမျိုးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိပါဘူးဒါပေမဲ့ဒလန်လို့ဆွဆွဲခံရပြီးတက်ဖြတ်ခံရသူတွေပြူစောတိအဖွဲ့တွေဆိုပြီးတက်ဖြတ်ခံရသူတွေအကြောင်းကိုတော့ပုံမှန်သတင်းထုတ်ပြန်လေးရှိပါတယ်ပြူစောတိအဖွဲ့တွေကိုလက်နက်တပ်ဆင်ပေးထားတာမရှိဘူးလို့စစ်ကောင်စီပြောခွင့်ရက VOA ကိုပြောထားပေမဲ့သခိုင်းတိုင်းနဲ့မကွေးတိုင်းတွင်းကကျေးရွာတချို့မှာတော့ပြည်သူစစ်သည်ဘောနဲ့ပြူစောတိတပ်ဖွဲ့တွေကိုစစ်တပ်ကလိုက်လံဖွဲ့စည်းနေတယ်လို့သိရပါတယ်ကဲမလူမျိုးနယ်ကရသစ်ရွာမှာနှစ်ရက်ကျော်တက်ဆွဲခဲ့တဲ့စစ်ကောင်စီတပ်တွေဟာမတ်လ26ရက်နေ့မှာပြန်ထွက်သွားတဲ့အချိန်မှာတော့ရသစ်ရွာသားစုစုပေါင်း30ကျော်ဖမ်းဆီးခံခဲ့ရပါတယ်စစ်သားတွေရွာထဲဝင်လာချိန်ကနေစလို့ဒီကနေ့ထိဖမ်းဆီးခံထားရတာ4ရက်ကျော်လာပြီဖြစ်တာကြောင့်စိုးရိမ်စိတ်ပူနေကြတယ်လို့ဖမ်းဆီးခံထားရသူတဦးရဲ့မိခင်ကအခုလိုပြောပါတယ
်ဒီမှာရတာလေးပါသွားတာပါအဲ့ဒါအခုအထိရင်ဘတ်ထဲမှာအလုံးတောင်မှမကြသေးဘူးပြန်မရောက်လာသေးပါဘူးသူတို့ကတိုင်းကဆိုပြီးတော့ခေါ်သွားတာကြွားအရောက်သိလောက်ရှိပါတယ
်မတ်လ24ရက်နေ့ကစစ်တပ်တွေကမနက်အာရုံတက်တဲ့အချိန်မှာရာထဲကိုဝိုင်းပြီးတော့ဝင်လာတာကြောင့်ရွာသားတွေဟာရုတ်တရက်ကိုလိုယုံပြီးထွက်ပြေးခဲ့ကြရပါတယ်ဒါကြောင့်အခုပုန်းခိုနေကြတဲ့နေရာမှာသူတို့အတွက်စားရည်တောင်ရည်ခက်ခဲနေပါတယ်ရသစ်ရွာနဲ့အနီးကကျေးရွာတွေကလည်းစစ်ကောင်စီတပ်တွေရုတ်တရက်ဝင်လာမှဆိုးတာကြောင့်စုစုပေါင်း73ရွာလောက်ကရွာသားတွေထွက်ပြေးတိမ်းရှောင်နေရပြီးဒုက္ခရောက်နေကြတယ်လူဒေသခံတဦးကအခုလိုပြောပြပါတယ်
ဆုံးရတာနေရတာမသားပါဘူးညကျွန်တော်တို့အဲ့ဘက်မှာစောကြားလေးတွေမှာအကုန်ပေါင်းနေရပါတယ်ကလေးတွေရောလူကြီးတွေရောအကုန်လုံးမသွေးနဲ့မသွားနိုင်ဘူးလူကြီးတွေရောပေါ့တကြီးရဲ့ဦးရောပါတာပေါ့အမရဲ့ကိုဝင်ဆောင်နေရမစားအကုန်လုံးစောကြားလေးတွေမှာနေရ
ကမလူမျိုးနယ်တွေကယတိကျေးရွာအပါအဝင်ညောင်မင်းရွာမှာအင်းလေကြီးတည့်ရတာအင်္ဂါတောက်ကန်ယိုကျွမင်းကုန်မစဲပင်လေရီတွေထိန်တော်ညင်အင်းညောင်ပေါင်းရင်းစားတဲ့ရွာပေါင်း 72ရွာကယွာသားတွေထွက်ပြေးတင်းရှောင်နေကြရတာပါစစ်ကောင်စီတပ်တွေထွက်သွားကြပြီဖြစ်ပေမဲ့ယတိကျေးရွာသားတွေကတော့အိမ်ကိုမပြန်မနေရဲကြသေးဘူးလို့ပြောပါတယ်
စစ်သားတွေပြန်ထွက်သွားတဲ့အချိန်မှာအင်ဂျီ140ကျော်ရှိတဲ့ယတိကျေးရွာတွေကအိမ်တွေဖျက်ဆီးခံရတဲ့အခြေအနေကိုလည်းဒေသခံတအူးကအခုလိုပြောပြပါဗျာ။လုံးရအောင်မြေကြီးရွာတွေကပစ္စည်းပြည်စာအကုန်ယူထားတဲ့အိမ်မာကြီးရဲ့ဒီကေဒတာမဆန်ဆိုင်ကေဆာစီဆိုလာပြားဒီဆက်အကုန်လုံးကိုသူတို့ကာကြီးကားငယ်နဲ့နေရာတိတိပဲတွေကအိမ်တွေကိုတော့ညီမချိုးပဲနဲ့
အင်းတို့မိမချိုးပဲနဲ့ဟိုအနေချင်းဆောင်နေတဲ့ဖြတ်ထားခဲ့တာကြာတိုင်လေးကိုတိုင်မဲ့ချန်ထားခဲ့တာဟိုလိုကြီးနဲ့လုံးလုံးမလဲခဲ့ပဲနဲ့ချင်းတော့နဲ့လိုက်ချက်ပြီးတိုင်ကိုအိမ်တိုင်းကြီးတိုင်ဒီဘက်ချန်ထားခဲ့အိမ်ကတော့40လောက်တက်လို့လုံးသွားတယ်ဗျ။ယတိရွာနဲ့အနေငယ်လှမ်းတဲ့ကျေးရွာတချို့ကရွာသားတချို့ရွာနေအိမ်တွေကိုပြန်နေကြတယ်ဆိုပေမဲ့အများစုကတော့ရွာတွေကိုမပြန်ရဲက ဲ့ကမ်းမလူမျိုးနယ်တွေမှာတော့တိုက်ပွဲတွေမရှိပါဘူး။ဒါပေမဲ့အဲ့ဒီကမ်းမလူမျိုးနယ်ဘက်ကရွာတွေကိုစစ်ကောင်စီတပ်တွေကတရွာဝင်တရွာထွက်နယ်လိုက်ပြီးတော့နေမြေရှင်းလင်းနေတာဖြစ်ပါတယ်ရှင်
။မဆုံမွန်တင်ပြပေးခဲ့တာပါခင်ဗျာ။ဗီအိုအမေရိကန်တန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။တစ်ချက်တည်းမှာပဲစကိုင်းတိုင်းတွေကတောင်သူတွေတိနံရိပ်သိမ်းခြင်းဖြစ်ပေမဲ့အသက်အန္တရာယ်တွေနဲ့ရင်ဆိုင်နေရတာကြောင့်မရိပ်သိမ်းနိုင်တဲ့အခြေအနေကိုပြောပြပါမယ်။စစ်ကောင်စီတပ်တွေကနေမြေရှင်းနေတဲ့စကိုင်းတိုင်းရင်းမပင်မြို့နယ်ဘက်မှာကောက်ပဲတိနံနဲ့ရိတ်သိမ်းခြင်းဖြစ်ပေမဲ့လည်းဒီလုံငန်းတွေမလုပ်နိုင်ပဲဒေသကနေအသက်ပေးလွတ်အောင်ပြေးလွှားနေကြရပါတယ်။ပဲမျိုးစုံ၊ကြက်သွန်၊နေကြာစတဲ့ဒေသကနေစိုက်ပျိုးထားတဲ့စားပင်တွေရိတ်သိမ်းတဲ့အချိန်မှာအသက်အန္တရာယ်ကင်းအောင်အဓိကဦးစားပေးနေကြရတဲ့အခြေအနေကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မတ်ဤတန်စင်ကပြောပြပေးမှာပါခင်ဗျာ။
စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေရှိနေတဲ့စကန်တိုင်းရင်းမပင်မြို့နယ်မှာစစ်ကောင်စီတပ်တွေတရွာဝင်တရွာထွက်နေမြေရှင်းလင်းမှုတွေကိုခက်ဆိတ်ဆိတ်လှုပ်လာနေပါလိမ့်။ကျေးရွာတွေတရွာဝင်တရွာထွက်နေမြေရှင်းလင်းစစ်ဆေးမှုတွေဖမ်းဆီးမှုတွေမီးရှို့မှုတွေဖြစ်နေတာကြောင့်အိုးအိမ်ဆုံးခွာပြီးတော့ထွက်ပြေးနေရကြသူတွေတနေ့ထက်တနေ့ပိုများလာတယ်ဆိုပြီးတော့အိုးအိမ်ဆုံးထွက်ပြေးနေရသူတွေကိုကူညီပေးနေသူတွေကပြောပြပါလိမ့်။အဲ့ဒီဒေသတွေဘက်မှာအခုချိန်ကကောက်ဘဲသီးနှံတွေရေသိမ်းခြင်းဖြစ်ပေမဲ့လည်းဒီလုပ်ငန်းတွေမလုပ်ကိုင်နိုင်မင်းနဲ့စစ်ကောင်စီတပ်ရဲ့စစ်ဆင်ရေးတွေကြောင့်ပြေးလွှာနေရတယ်ဆိုပြီးတော့စစ်ဆောင်ကူညီနေသူတွေကပြောပါလိမ့်။
စစ်ကြောင်တွေကတော့တိုးလာတယ်ပြောမှာပေါ့။ဘာလို့ဆိုတော့သူတို့စစ်ကြောင်ထူလာတာများလာတယ်။များလာတယ်ဒီများတဲ့ရွာတွေကြီးရတာပေါ့ဗျာ။စစ်ကြောင်ထူရှားရွာတွေက3-5ရက်လောက်ပြီးမှပဲရွာကြီးပြန်ကတ်တယ်လို့ရှိပါတယ်။ဒီလေးလိုက်ပြန်လာလိုက်ဒီလိုရှိနေတယ်။အခုကျွန်တော်တို့ဒီနယ်လေးကြီးဖြစ်နေတယ်။ဒီနယ်လေးကောင်းကောင်းမသိရတာလေ။ဒီနယ်လေးသိမှကျန်လိုက်အဲစစ်ကြောင်ကြီးတက်တာဝင်ပြီးစစ်ကြောင်ထူလာပြေးလိုက်ရပြန်တော့အခုကျွန်တော်ကပြေးလို့ဒီကြားထစ်ချင်ဖြစ်နေတယ်။အဲမှာတော်ပြီးတကယ်တော့အလားတော့ရှိပါတယ်ဗျာ။
ရင်မပင်မြို့နယ်ကဒေသခံတွေဟာကွန်ကျက်သွန်နဲ့ပဲမြေပဲစတဲ့ကောက်ပဲသီးနှံမျိုးစုံကိုစီးပွားရေးအဖြစ်စိုက်ပျိုးကြပါသည်။ကောက်ပဲသီးနှံတွေရိတ်သိမ်းချိန်စစ်တပ်ကရွာတွေထဲကိုဝင်လာတဲ့အခါလုပ်ငန်းတွေရပ်ပြီးတော့အသက်လူပြေးလွှားရတဲ့အကြောင်းဒေသခံကြောက်ကအခုလိုပြောပြပါသည်။
ဒီချိန်လိမ့်လာတော့အဲဒီပဲမျိုးစုံဒိင်းနဲ့ချက်တန်ဒိင်းနဲ့ပေါ့ကျွန်တော်တို့ဒေတာကတော့ချက်တန်နဲ့ပွန်းနဲ့အတူတူလောက်တာဆိုတော့ပွန်းညံနေရတော့မကူရသေးဘူးပေါ့ဟိုကတော့လက်မှတ်ပြတယ်မကောင်းတော့လေတဲမျိုးစုံတွေလည်းနေလည်းပေါ့တဲမျိုးစုံကလည်းနေတော့ပါလားတချို့ဒီနန်းပေါင်းတင်ရတယ်ဝမ်းမဝမ်းမလို့ကြားပြီးတော့တိမ့်နေတာကိုမတိမ့်ညာပဲနဲ့ပြစ်ထားရတဲ့ဟာတွေလည်းရှိတယ်လေတိမ့်နေစေဆိုဒီတိုင်းပဲပြစ်ထားခဲ့ပြီးဆွန့်ခွာရတာပေါ့ကိုယ်ပစ္စည်းကိုဆောင်းတင်လိမ့်မတဲနိုင်ဘူးအတက်ပဲအဓိကအလုပ်ကြီးကြရတာလေ
စစ်တပ်တွေရွာတွေထဲကိုဝင်မလာခင်ကကြိုတင်လမ်းကြောင်းရှင်းတဲ့သဘောပြစ်ခတ်နေရှိတယ်လို့တချို့ရွာတွေမှာစခန်းချပြီးတော့တက်ဆွဲတာမျိုးတွေလည်းလုပ်တယ်ဆိုပြီးတော့ဒေသခံတွေကပြောပါလိမ့်စစ်တပ်ခြေကျနေရာယူထားတဲ့ရင်းမပင်မျိုးကနေလေအနီးဝင်းချင်ရွာတွေပေါ်မှာလက်လက်ကြီးတွေနဲ့မကြမကြလှမ်းပစ်နေတာကြောင့်ရွာသူရွာသားတွေအိုးအိမ်တွေမှာမနေရဲဘဲနဲ့ထွက်ပြေးနေကြရပါလိမ့်။အခုလိုအခြေအနေဖြစ်နေတဲ့ရင်းမပင်မျိုးနယ်တွေမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေလည်းရှိနေတာပါ။ရင်းမပင်မျိုးပတ်ချာလေမှာဒေသကာကွယ်ရေးတပ်နဲ့စစ်ကောင်စီကြားတင်းဝင်နေတုန်းကအပြန်အလှန်ပြစ်ခတ်ဖြစ်ပွားခဲ့တယ်ဆိုပြီးတော့မြောက်ရမပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုခန့်ကပြောပါလိမ့်။
ကျွန်တော်တို့ကကာကွယ်ရေးတပ်ဖွဲ့တွေကဒီတွေးတဲ့ဒီတမတော်နေခန်းသားတွေကိုဟိုမတင်မအောင်နောက်တစ်ခုကဒီတမတော်ထောက်ခံဘွဲရှိတယ်လို့လည်းကျွန်တော်တို့ကြားပါတယ်အဲ့တော့ကျွန်တော်တို့ဒီကုကံကာကွယ်ရေးတပ်ဖွဲ့တွေကဒီမနေ့ကမလ28ရက်နေ့ ี่มันได้กู้นายกันเนี่ยนี่ต้องนายที่เอาบ่เนาะที่ยี่ห้อเนี่ยมีประชาเลยบ่เนาะอันนี้มาจังเราที่ผู้จังการของยี่ห้อเฟอร์ดิซาร์ยี่ห้อไทยนี่ดีลูกเกิดอาชีพอะไรเพราะที่ยี่ห้อไทยนี่ดีจังไม่ได้ไปเจอชุดอะไรสิ่งใดบ่เนาะ
အခုလိုချင်းတွေကြောင့်ရင်းမဲ့ပဲမျိုးနယ်မှာစစ်တပ်ရဲ့စီးရေးဆောင်ရွက်မှုတွေတိုးလာတဲ့အမျှဒေသခံပြည်သူတွေကနေအိမ်တွေတောင်ယာတွေအလုပ်ကံတွေကိုဆွန့်ပြီးတော့ဘေးကင်းရာကိုထွက်ပြေးနေကြရတယ်လို့နေရေးစားရေးအခက်အခဲတွေလည်းရင်ဆိုင်နေရတာဖြစ်ပါလိမ့်ရှင်
။မအီတန်စင်တင်ပြပေးခဲ့တာပါခင်ဗျာ။တစ်ဆက်တည်းမှာပဲစကိုင်းတိုင်းမင်းကြီးမြို့ဘက်မှာတိုက်ပွဲတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့စစ်ဘေးရှောင်တွေစားဝတ်နေရေးအခက်ကြုံနေရတဲ့တဲ့ရင်ကိုလည်းပြောပြပါအောင်မယ်။စကိုင်းတိုင်းထဲမှာတိုက်ပွဲတွေဆက်ရှိနေတဲ့မင်းကြီးမြို့နယ်တောင်တွင်းချောင်ဒေသမှာဒေသခံတွေအိုးအိမ်ပြစ်ထွက်ပြေးနေကြတဲ့သူတွေရက်ကြလာတဲ့အများနေရေးစားရေးပူပြီးခက်ခဲလာနေကြပါတယ်စစ်ကောင်စီတပ်တွေနေမြေရှင်းလင်းနေတဲ့တပရင်းမြို့နယ်ထဲမှာလည်းအင်တာနက်ဆက်သွယ်မှုတွေပြတ်တောက်နေလို့ပြည်တွင်းဒုက္ခတွေတွေအရင်ကတည်းကပိုပြီးတော့အခက်တွေ့နေကြရပါတယ်စကိုင်းတိုင်းကပြည်သူတွေထောင်နဲ့ချီဒုက္ခတွေ့နေရတဲ့အခြေအနေအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုငင်းညာကပြောပြပေးမှာပါခင်ဗျာ
စကိုင်းတိုင်းမင်းကြီးမြို့နယ်မုံရွာရာကြီးကလေးဝကားလမ်းဘေးကတောင်တွင်းချောင်းဒေသမှာမတ်လ18ရက်နေ့ကစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းပြီးတောင်တွင်းချောင်းဒေသတွေကကြော်ရွာမှာတက်ဆွဲထားပါတယ်။အဲဒါကြောင့်ကြော်ရွာနဲ့ဆက်ဆက်နေတဲ့ရွာပေါင်း15ရွာလောက်ကပြည်သူတွေဘေးလွတ်ရာထွက်ပြေးနေရပါတယ်။စုစုပေါင်းရွာသား4000လောက်အိုးအိမ်ဆွန့်ထွက်ပြေးနေကြရတာမှာ10ရက်ကျော်လာပြီဖြစ်တဲ့အတွက်စားရေးနေရေးခက်ခဲနေကြတယ်လို့ဒေသခံတူကအခုလိုပြောပါတယ်
။ဒုက္ခပြေသူစားရေးတောက်တာလည်းခက်ခဲနေဖြစ်နေကြတယ်။အဲသူတို့ရှိသမျှကျန်ဒီသားလေးတွေကလည်းအိမ်မှာရှိရောက်သွားတယ်ကဒီစစ်တပ်ကယူသွားပြီဆိုတော့ဒီတော့အိမ်နဲ့ကတ်လို့လည်းမရဘူးကတ်ပြန်လည်းအိမ်မှာစားရမှာရှိညပေးတာလေးနဲ့စားနေကြရတာအကုန်လုံးကိုယ်ကိုစားရတော့တာခက်ခဲကြာကြာ4000ကျော်လူဦးရေနဲ့ဆိုရင်4000ကျော်လောက်ရှိတယ်ဗျစားဝဲနေအချင်းချင်းဟာတော့ဟိုတောထဲမှာလာပြီးလူကြမ်းသေးတဲ့သူတွေရဲ့ဥစ္စာနဲ့ပဲစားတော့အဲ့လိုနေကြရတာဗျညဆိုမိုးတွေကကြတော့မိုးကမလုံးအဲ့ဒါတညာလုံးပဲလင်းပြောင်းအဲ့ဒါမိုက်ခဲနဲ့ငုတ်တုတ်ကလေးထိုင်နေကြတာ
ကြော်ရွာမှာစစ်ကောင်စီတပ်တွေတက်ဆွဲထားတဲ့အတွက်အနီးပတ်ဝန်းကျင်ကကုန်းမော်ရန်ကင်းပြားတုံးတောင်ကုန်းမဲမဲအပါဝင်ကျေးရွာ15ရွာနီးပါးကဒေသခံတွေထွက်ပြေးတိမ်းရှောင်နေရတာပါကြော်ရွာမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်တပ်ဖွဲ့တွေအကြားမတ်လ23ရက်နဲ့မတ်လ28ရက်တနင်္ဂနွေနေ့တို့မှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်နှစ်ဖက်အကြဆုံးရှိတဲ့အထိတိုက်ပွဲပြင်းထန်တယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့တွေဘက်ကသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကတော့အဲ့ဒီဘက်ကအခြေအနေတွေကြောင်းသတင်းထုတ်ပြန်တာတော့မရှိသေးပါဘူးစကိုင်းတိုင်းကစကိုင်းမုံရွာရွှေဘုံနဲ့ကလေးမြို့ကြီးလေးမြို့ကလွယ်ပြီးစကိုင်းတိုင်းထဲမှာကြံတဲ့ဒေသတွေအားလုံးမှာမတ်လအစောပိုင်းတည်းကစပြီးစစ်ကောင်စီကအင်တာနက်လိုင်းတွေဖြတ်တောက်ထားပါတယ်အင်တာနက်ဖြတ်ခံထားတဲ့နယ်မြေတွေမှာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေကြောင်းတပယ်ရင်မြို့နယ်တဲကဒုက္ခသည်တွေမှာလည်းအရင်ကထက်ပိုပြီးအခက်အခဲတွေ့လာတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတူကအခုလိုပြောပါတယ
်။ရင်လုံးကကျွန်တော်ကလမ်းလေးတွေတွားလို့ရကြတယ်ပေါ့ဗျာ။မြို့လူဟာမျိုးဈေးဝယ်လို့ရတယ်။ဒါမျိုးပေါ့ဗျာ။တွားရေးလာရေးဆင်ပြီးတော့ခုကတွားရေးလာရေးဆင်ပြီးတော့ဗျာ။အဖမ်းဆီးတွေများလာတယ်။အင်တာနက်တွေဖြတ်တောက်တာဖြတ်တောက်တာဖြစ်တဲ့ပတင်းမရဘူး။အဆစ်ဆီးတွေကျန်ကျန်လာတယ်။ကျွန်တော်တို့ဒီဘက်မှာကျန်လာလို့ကျတော့လူတွေတွားရေးလာရမှာမဟုတ်တော့ကုနေရမှာပဲကုနေပြီးတော့ဒီလိုလောက်ကနေဆင်းပြီးတော့ဒီလိုဟိုဝင်ဝင်လည်းမရှာဟိုရှာပါလာပြီငွေစည်းစိမ်မှုလည်းမရှိတော့ဘူးဆိုတော့လူတွေပူပူပြီးတော့ဟိုချက်တက်ချက်လာတာပေါ့ဗျာ
မျိုးပေါ်မှာဈေးဝယ်တဲ့ဒေသခံတွေကိုလည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေထံထောက်ပံ့ပေးတယ်ဆိုပြီးဖမ်းဆီးတာတွေရှိတယ်လို့ဒေသခံတွေကပြောပြမိတယ်ဒါကိုတီးကြအတိမပြုတ်နိုင်ပါဘူးတပယ်ရင်မြို့နယ်ထဲမှာရှိတဲ့စစ်ကောင်စီတပ်တွေရဲ့စီးရေးလှုပ်ရှားမှုတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့သူတောင်းတဲ့ချီရှိနေပြီးအခြားနီးစပ်ရာမြို့နယ်တွေကပါလာရောက်စစ်ဘေးရှောင်တဲ့သူတွေလည်းရှိပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေး UNOCHA ရဲ့မတ်လ22ရက်နေ့ထုတ်ပြန်ချက်အရဆီအာနာသိမ်းပြီးနောက်ပိုင်းအကြမ်းဖက်မှုတွေကြောင့်မြန်မာနိုင်ငံတဝန်းမှာထွက်ပြေးနေရသူ5သိန်းကျော်ရှိပြီးတော့ချင်းပြည်နယ်စကိုင်းတိုင်းနယ်မကွေးတိုင်းတို့မှာနေရွှန့်ခွာပြေးနေရသူ2,800ကျော်ရှိတယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုငင်းချန်တင်ပြပေးခဲ့တာပါခင်ဗျာ။တော်ရရှင်တို့အနေနဲ့အခုထုတ်လင်းပေးနေတဲ့ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာအပြင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းဖမ်းယူနားဆင်လို့ရနိုင်ကြပါခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့ Radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာVOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ UA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းတင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
တော်ရရှိတော့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းလာနေညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့တင်းတောင်မတ်စုစီးပွားရေးကဏ္ဍဘလော့ဂါရီပြောသမျှအစီအစဉ်နဲ့တက်တန့်ရောင်တင်းလွာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာပါပထမဦးဆုံးတော့တင်းတောင်မတ်စုအစီအစဉ်နဲ့စပါမယ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထုကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးရဲ့မြန်မာပြည်သုံးရက်တာခီးစဉ်နဲ့ပတ်သက်လို့တင်းတောင်မတ်စုအဖြစ်ရန်ကုန်ကပေးပို့ထားတာကိုကုသညင်ဦးကတင်ပြပေးမှာပါခင်ဗျာ
မနက်ဆိုင်အာဆီယံ2ကုစလေကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးရဲ့မြန်မာနိုင်ငံသုံးရက်တာခီးစဉ်မှာစစ်ကောင်စီထိတ်တန်းခေါင်းဆောင်တွေနဲ့စစ်ကောင်စီအဖွဲ့ဝင်တွေကိုပဲအဓိကထားတွေ့ဆုံခဲ့ပေမဲ့ခီးစဉ်ကနေပြီးတော့မြန်မာအချက်တဲဖြည့်ရှင်းဖို့အတွက်ထိရောက်ဖြစ်လာမှာမဟုတ်ဘူးလို့ဝေဖန်သူတွေကထောက်ပြပါရတယ်။အထူးကုစလေကိုယ်တိုင်ကလည်းမြန်မာပြည်အချက်တဲဟာရှုပ်ထွေးတာကြောင့်မလို့အချိန်ယူရနိုင်တယ်လို့ခီးစဉ်ပြီးမှပြောခဲ့ပါရတယ်။ဒီခီးစဉ်နဲ့ပတ်သက်ပြီးတော့သတင်းတောင်မှတ်စုဖြစ်တဲ့ရန်ကုန်ကသတင်းပေးပို့ထားပါရတယ်။ကျွန်တော်တားညူပြောပြမှာပါ။ပြည်ကမတ်လ21ရက်နေ့ကနေပြီးတော့23ရက်နေ့အထိမြန်မာနိုင်ငံကို3ရက်ကြာခီးဖြစ်နေရောက်လာတဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံ2ကုစလေကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးပရက်ဆာခွန်မီရဲ့မြန်မာနိုင်ငံခီးစဉ်ပေါ်ပြည်ရင်းပြည်ပဝေဖန်ကန့်ကွက်မှုတွေရှိခဲ့ပါတယ်။မန္တလေးနဲ့ကချင်ပြည်နယ်အပါအဝင်မြန်မာနိုင်ငံကနေရာတချို့မှာမတ်လ22ရက်နေ့တုန်းကဆန္ဒပြလှုပ်ရှားမှုတချို့ရှိခဲ့ရမှာအာဆီယံ2ကုစလေကိုလက်မခံကြောင်းရေးသားထားတဲ့စိမ်းပုတ်တွေပါကန့်ဆောင်ဆန္ဒပြခဲ့ကြပါတယ်။နိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့ HRW ရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူးPhil Robertson ကတော့အထူးကိုယ်စားလှယ်ခီးစဉ်ဟာစစ်အာဏာရှင်တွေဘက်ရင်းနာထင်ရှားနေတယ်ဆိုပြီးတော့ဒီခီးစဉ်ပေါ်ကြီးညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အာဆီယံကချမှတ်ထားတဲ့မြန်မာပြည်ဘုံသဘောတူညီချက်တွေကိုအကောင့်ထည့်ဖော်ဖို့အတွက်ရှင်းရှင်းလင်းလင်းသဘောတူညီချက်မရသေးသလို NLD ပါတီရဲ့အစိုးရတောင်းရှိသူတွေအပါအဝင်တက်ဆိုင်သူအားလုံးနဲ့အတိပဲရှိရှိတွေ့ဆုံခွင့်ရဖို့တော့မသေးကြတဲ့ခုလိုချိန်မှာစစ်ကောင်စီထိတ်တန့်ခေါင်းဆောင်နဲ့အလျင်စလိုသွားတွေ့ရဟာစစ်ကောင်စီအတွက်အမျက်ထွက်စရာဖြစ်ရတယ်ဆိုပြီးတော့ထွေပန်တုံ့ပြန်ခဲ့ပါတယ်။အာဆီယံ2ကုစလေရဲ့မြန်မာနိုင်ငံခီးစဉ်ပထမဆုံးနေ့မှာပဲနေပြည်တော်မှာတော့ဗိုလ်ချုပ်မကြီးမင်းအောင်လှိုင်အမျိုးသားစီလုံးရေးနဲ့ညီနေရေးဖော်ဆောင်ရေးဥက္ကဋ္ဌပြောင်းစုဝင်ကြီးဒုတိယဗိုလ်ချုပ်ကြီးရာပြီးတို့နဲ့တွေ့ဆုံခဲ့ပါတယ်။ဆွေးနွေးခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက view ကိုခုလိုပြောပါတယ
်။ချက်ပုံးချက်ပေါ့နံပါတ်1အချက်ကတော့ဒီအကြမ်းဖက်မှုတွေနဲ့ပတ်သက်ပြောကြရတန်ရေးပေါ့နော်ရော်နယ်ရတန်ရေးဟာတွေသူနည်းဖြစ်တယ်နောက်တစ်ခါကျတော့ဒီလူသားချင်းဒါသာနာထောက်ရမှုဆိုင်ရာအကူအညီပေးရေးကိစ္စအဲ့ဒါဆွေးနွေးတယ်အဲ့ဒါဆွေးနွေးတဲ့အခါမှာတော့ဒီတို့ဒီအာဆီယံအနေနဲ့ကကိုဗစ်နဲ့ပတ်သက်ပြီးဒီမှာနိုင်ငံကိုပေါ့နော်ကိုဗစ်ကာကွယ်ဆေးနဲ့ပတ်သက်ပြီးအကူအညီပူးတာမှဒီဘာနဲ့ပတ်သက်ပြီးတော့တို့ကဒီကိုဗစ်ကာကွယ်ဆေးဆိုတာကအစိုးရအကူအညီအမှုပဲဒီလိုမျိုးထားလိုက်ကြည့်နေတာဖြစ်တယ်ဒါကြောင့်မလို့ဒီလုပ်ငန်းတွေလည်းပြန်ဖားဖို့ဒါဆွေးနွေးခဲ့ပါတယ်ဘာနဲ့ပတ်သက်ပြီးလည်းပြန်ဖားနိုင်အောင်ဒီလိုပေါင်းရွက်နေရတာပြောပါတယ်နောက်တစ်ခုကတော့တို့ဒီမနက်ကငင်းငိုင်းနဲ့ပတ်သက်နော်ငင်းငိုင်းနဲ့ပတ်သက်ကြတယ်ကျွန်တော်တို့အာဆွေးနွေးပြပါတယ်အလိုဆွေးနွေးတဲ့အခါမှာလည်းနေညက်တွေပိုင်းမှာတော့ကျွန်တော်တို့ဒီပြည်ရည်ဦးရဲ့အမကတယ်တင်ရကြီးနဲ့ငင်းမှုပေါ်ကောင်းနေတဲ့အတွက်လည်းဆက်လက်ပြီးကျွန်တော်တို့အသေးစိတ်ပေါ့နော်ဆွေးနွေးကြပါမယ
်မြန်မာနိုင်ငံဆိုင်ရာအာဆီယံ2ကုစလေရဲ့အခုပထမဆုံးမြန်မာနိုင်ငံခီးစဉ်ကနေပြီးတော့နောက်ခီးစဉ်တွေလာနိုင်ဖို့အတွက်မူအားဖြစ်သဘောတူခဲ့တယ်လို့လည်းပြောပါတယ်မတ်လ22ရက်နေ့ခီးစဉ်ဒုတိယနေ့မှာတော့ရန်ကုန်မြို့မှာတန်တမာတွေနိုင်ငံရေးပါတီခေါင်းဆောင်တချို့နဲ့တွေ့ဆုံခဲ့ပါတယ်။အာဆီယံ2ကုစလေနဲ့တွေ့ဆုံခဲ့တဲ့ပြည်သူ့ပါတီဥက္ကဋ္ဌဦးကုကိုကြီးကမြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေတည်းဖြည့်ရှင်းရမယ့်နည်းလမ်းတွေကိုဆွေးနွေးခဲ့တာကြောင့်ရလဒ်ကောင်းတွေဖြစ်လာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအထူးကုစလေဆုံဖုံးနဲ့တနအိကြာတွေ့ဆုံခဲ့တဲ့ပုံစံကိုပြောပါတယ
်။ဟိုကျွန်တော်ပြောတဲ့အချက်တွေကအာဆီယံရဲ့ 5 point consensus နဲ့လည်းဒါတော်တော်ကိုတူညီတယ်ပေါ့လေ။အဲဒီတော့သူအနေနဲ့လည်းဟိုတကယ်ကိုထက်ထက်တန်တန်နဲ့ဒါသူတွေမကောက်ပါဘူးဒါအာဆီယံ2ကိုယ်စားလှယ်နဲ့ပါဝင်လာတဲ့အဖွဲ့ဝင်တွေကလည်းတကယ်ကိုစိတ်ဝင်စားနဲ့နားထောင်ကြတာဟိုပြန်လည်ဆွေးနွေးတာမေးမြန်းတာတွေလုပ်တဲ့အတွက်ကြောင့်ဒီနေ့တွေ့ဆုံပွဲဟာပထမဆုံးအကြိမ်ဆိုပေမဲ့လို့နောက်နောက်တွေ့ဆုံဆွေးနွေးမှုတွေမှာဒီတက်ပူပြီးအသေးစိတ်တဲ့ဆွေးနွေးမှုတွေဖြစ်လာလိမ့်မယ်လို့ကျွန်တော်ပြောလင့်ပါတယ
်အာဆီယံ2ကိုယ်စားလှယ်ရဲ့ခီးစဉ်အတွက်မှာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းတယောက်ဖြစ်တဲ့ဒေါ်စစ်စုလွင်နဲ့လည်းတွေ့ဆုံမှုစီစဉ်ထားပြီးမြေဒေါ်စစ်စုလွင်ရဲ့အကြမ်းရည်အခြေအနေကြောင့်စီစဉ်ပြတ်သွားတယ်လို့ဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်။ဒ တဆူဆူလွင်ကိုအာဆီယံကုစလေဘက်ကနေပြီးတော့သမရဟောင်းစနီးအနေနဲ့ဖိတ်ကြားတယ်လို့သိရပါတယ်။အာဆီယံ2ကုစလေရဲ့မြန်မာပြည်ခီးစဉ်ပေါ်မှာဝေဖန်ကန့်ကွက်မှုတွေရှိခဲ့ပြီးတော့တချို့ကတော့စိတ်ဝင်စားမှုလုံးလုံးမရှိကြပါဘူး။မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးပြဿနာတွေအဖြစ်ရှာရေးအားလုံးလက်ခံနိုင်တဲ့အခြေအနေပေါ်ပေါက်လာဖို့မြန်မာနိုင်ငံကိုအထူးကုစလေလာရောက်တာဖြစ်တယ်လို့ဆိုပေမဲ့လည်းမြန်မာနိုင်ငံရဲ့အခြေအနေကိုအထူးခြားပြောင်းလဲပေးနိုင်မှာမဟုတ်ဘူးလို့ရခိုင်ဒေသခံတူဖြစ်တဲ့ကိုထွန်းကြည်ကသူ့ရဲ့ထင်မြင်ချက်ကိုပြောပါတယ
်။မြန်မာနိုင်ငံရဲ့ဒီအပြောင်းအလဲကိုသွားဖို့ကတော့ဟိုတော်တော်လေးခက်မယ်ခက်နေအောင်မယ်လို့ကျွန်တော်အနေနဲ့မြင်တယ်။ဘာလို့ဆိုနိုင်ငံကြီးရနှစ်ဖက်လုံးတင်းမာနေတဲ့အခြေအနေဖြစ်တဲ့အတွက်လက်ရှိဒီမှာရှိနေတဲ့နိုင်ငံရဲ့ပါတီတွေနဲ့တွေ့ဆုံတယ်ဆိုတဲ့ဟာကလည်းရွေးကောက်ပွဲဝင်ဖို့အတွက်တေချာတဲ့နိုင်ငံရဲ့ပါတီတွေနဲ့ပဲသူတို့တွေ့ဆုံဖို့များတယ်ပေါ့နော်တွေ့ဆုံဖို့လည်းသူတို့ဟိုလောက်တာကိုကြည့်ရင်လည်းအဲ့ပုံစံမျိုးပဲကျွန်တော်တို့မြင်ရတယ်။ဆိုတော့အာဆီယံကရှမတ်ထားတဲ့မူဝါဒတွေကိုစစ်ကောင်စီနဲ့လက်ခံမလားလက်မခံဘူးလားဆိုတာကတော့ကျွန်တော်တို့ပြောဖို့စောနေသေးတယ်
။အာဆီယံ2ကိုစလေဖြစ်ခံပြီးတဲ့နောက်ပထမဆုံးအကြိမ်သုံးရတာမြန်မာနိုင်ငံခီးစဉ်တွင်အထုကိုစလေ press ဆုံခုံဟာစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်ကြီးမင်းအောင်နိုင်နဲ့စစ်ကောင်စီခန့်ဝင်ကြီးတွေနော်အာဆီယံဖွဲ့ဝင်နိုင်ငံတွေကတန်တမန်တွေနဲ့ကုလသမဂ္ဂတာဝန်ရှိသူတွေအပြင်နိုင်ငံရေးပါတီတချို့ကခေါင်းဆောင်တွေနဲ့ပါတွေ့ခဲ့ပါတယ်။အာဆီယံအထူးကုစလေအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်နေတဲ့နိုင်ငံရေးအဖွဲ့အစည်းအားလုံးနဲ့တွေ့ဆုံဆွေးနွေးတယ်လို့ဥက္ကူကြီးကပြောပါတယ
်။နိုင်ငံရေးပြဿနာကိုဖြေရှင်းတော့မယ်ဆိုရင်တော့နိုင်ငံရေးမှာပါဝင်ပတ်သက်နေတဲ့အင်အားစုတွေအားလုံးရဲ့သဘောထားတွေကိုရယူဖို့တွေ့ဆုံဆွေးနွေးဖို့လိုတယ်လို့ကျွန်တော်ကတော့အဲ့လိုပဲမြင်ပါတယ်။မြန်မာနိုင်ငံရေးအဆုံးဖြတ်ပေးနိုင်မဲ့အဖွဲ့အစည်းတွေအားလုံးပေါ့နော်အဲ့တော့ကျွန်တော်တို့ကဟိုအဖွဲ့အစည်းတွေကိုနာမည်တက်ပြီးတော့ဟိုညွှန်းဆိုတာလို့ရှိရင်ဟိုအဖွဲ့အစည်းကြံရစ်ခဲ့တာတွေပဲဖြစ်နိုင်တယ်ဒါကြောင့်မလို့ကျွန်တော်တို့ဒါတိုင်းရင်းသားနိုင်ငံရေးပါတီတွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအပါအဝင်အခုဒီຫນွေဥတော်နိုင်ရေးနဲ့ဆက်ဆက်ပြီးတော့ဖြစ်ပေါ်လာတဲ့အဖွဲ့အစည်းတွေကိုပါဒါကျွန်တော်တို့ကတော့ကြည်ကြည်ပြန့်ပြန့်တွေ့ဆုံဆွေးနွေးဖို့လိုတယ်လို့မြင်ပါတ
ယ်မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးပြဿနာတွေအဖြစ်ရှာရေးအတွက်အားလုံးလက်ခံနိုင်တဲ့အခြေအနေပေါ်ပေါက်ရေးအတွက်မြန်မာနိုင်ငံကိုအထူးကုသလေတောက်တာဖြစ်တယ်လို့ကမ္ဘောဒီးယားနိုင်ငံကြီးဌာနကပြောထားပါတယ်။နှစ်ရက်ကြာမြန်မာနိုင်ငံခီးစဉ်ပြီးကမ္ဘောဒီးယားနိုင်ငံကိုပြန်ပြီးရောက်လာတဲ့နောက်ဒင်းစာရှင်းလင်းပွဲအတွင်းမှာတော့အာဆီယံထုကုသလေ press ဆုံခုံကမြန်မာနိုင်ငံရေးဟာရှုပ်ထွေးပြီးတော့ဖြည့်ရှင်းဖို့အချိန်ကြာလိမ့်မယ်လို့ပြောခဲ့ပါတယ်။မြန်မာအချက်တဲကိုအာဆီယံအလှည့်ကျဥက္ကဋ္ဌအခုတက်တန်းတစ်ခုအတွင်းမှာဒါမှမဟုတ်လက်ရှိအလှည့်ကျဥက္ကဋ္ဌတက်တန်းအတွင်းမှာဖြည့်ရှင်းနိုင်မှာမဟုတ်ဘူးလို့လည်းဆိုပါတယ်။ဒါပေမဲ့လည်းအခုခီးစဉ်အတွင်းမှာတော့ကနေဦးတိုးတက်မှုတချို့ရခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးလည်းဖြစ်တဲ့ Brad Songkhom ကသတင်းတောက်တွေကိုပြောပါတယ်။ Australia စီးပွားရေးပညာရှင် Sean Turner အပါအဝင်ထိန်းသိမ်းထားသူတွေကိုလွှတ်ပေးဖို့တိုက်တွန်းခဲ့တယ်လို့ Brad Songkhom ကပြောသလိုပဲစစ်ကောင်စီကထိန်းသိမ်းထားတဲ့ဒေါန်ဆန်းစုကြည်ပါဝင်အခြားထိန်းသိမ်းထားသူတွေကိုတွေ့ခွင့်ပေးဖို့သူရဲ့ပန်ကြားချက်ကိုနောက်ကြားမှစဉ်းစားမယ်လို့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကပြောခဲ့တယ်လို့လည်း Brad Songkhom ကပြောပါတယ်။မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးတဲ့နောက်ပိုင်းပေါ်ပေါက်လာတဲ့နိုင်ငံရေးလုံခြုံရေးပြဿနာတွေကိုဖြေရှင်းနိုင်ရေးအတွက်မြန်မာနိုင်ငံအပါအဝင်အာဆီယံနိုင်ငံတွေသဘောတူထားတဲ့ပုံသဘောတူညီချက်တွေကိုစစ်ကောင်စီကထင်သာမြင်သာအကောင့်ထဲမှာပေါ်သေးတဲ့အတွက်အာဆီယံနိုင်ငံတချို့ကဝေဖန်နေချိန်မှာပဲအာဆီယံအထူးကုလေအခုလိုမြန်မာနိုင်ငံကိုရောက်ရှိလာတာဖြစ်ပါတယ်။ကျွန်တော်သားညီဦးပ
ါ။တင်ဒေါမဆုအစီအစဉ်ကိုကိုသားညီဦးတင်ပြပေးခဲ့တာပါခင်ဗျာ။မကြခင်မှာအပတ်စဉ်ခဏတွေကိုဆက်လက်ထုတ်လွှင့်ပေးသွားမှာပါ။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပိတ်တက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြာရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
်။တော်ရရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။ခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ပြပေးသွားတော့မှာမို့စီးပွားရေးကဏ္ဍကိုတင်ပြပါမယ်။ ရုရှားနဲ့ယူကရိန်းကျူးကျော်စစ်နောက်ပိုင်းလောင်စာဆီစင်းလုံးတည်ပြတာတက်လာပြီးကုန်စည်သဲယူပို့ဆောင်ရေးပိုင်းမှာအခက်အခဲဖြစ်ရသလိုကမ္ဘာတလောဆန္ဒရိက္ခာဈေးနှုန်းတွေလည်းတက်လာနေပါတယ်။ကောက်ပဲသီးနှံပြပတင်ပို့မှုအရှင်ကောင်းနေတဲ့မြန်မာနိုင်ငံမှာတော့စိုက်ပျိုးရေးလုပ်ငန်းအတွက်လိုအပ်တဲ့ဓာတ်မြေဩဇာအပါအဝင်ကုန်စည်တွေတွင်သွင်းနိုင်ရေးဥရောပအာရှစီးပွားရေးသမဂ္ဂနဲ့ဆွေးနွေးနေကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။ Steve Paragona ရဲ့စီးပွားရေးဆိုင်ရာသတင်းဆောင်ပါကိုအခြေခံပြီးမတ်တင်ကြီးထိုက်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ။
ယူကရိန်းစစ်ပွဲကြောင့်ဓာတ်ဆီဖြည့်တာကနေညစာစပွဲထိတည်ရောက်မှုရှိတယ်လို့ကမ္ဘာတစ်လွှမ်းမှာခန်းစားနေကြရပါတယ်။နေရာတိုင်းမှာဆက်တောက်ကုန်စည်နှုန်းတွေတက်လာပြီးလူလူကြားမငြိမ်မသက်လဲဖြစ်ပါတယ်။အထူးသဖြင့်တော့ရုရှားနဲ့ယူကရိန်းကနေဂျုံတင်သွင်းနေရတဲ့နိုင်ငံတွေမှာဖြစ်ပါတယ်။ဒီထဲမှာအရှေ့အလယ်ပိုင်းနဲ့အာဖရိကမြောက်ပိုင်းတို့လည်းပါပါတယ်။အထူးသဖြင့်ခေတ်ကာလအခြေအနေမကောင်းချိန်မှာဆန္ဒရိက္ခာဈေးတက်တာမျိုးဖြစ်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။Chris Barrett ha Canel Tegtuga Sibwaye Saya Pamaukha phit par de
It's not just a matter of food prices are going high it's
Sanaye ka zinong chi myin la mu a chang ta khu de de ma hpa bu de data a mya pya ma covid chang nangan ye ma ti nyain mu chang mo kaung ye sha mu ne ye chi mu naw tabawa be dan dwi chang phit la ya de a khe khe ri ne chong ni ya de kala ma Sanaye ka zinong chi myin la ni da ba lu pyo twa da ba Russia ha gaba paw ma chong tin po de a dik ka nangan ta khu phit par de Ukraine ကနံပါတ်5အဆင့်မှာရှိပြီးသူတို့နှစ်နိုင်ငံပေါင်းဟာကမ္ဘာဂျုံတင်ပို့မှုရဲ့၃ပုံ၃ပုံကျော်ရှိပါတယ်။ဒါပေမဲ့ဆစ်ဖြစ်လာချိန်မှာတော့ပင်လယ်နဲ့ဒေသဟာဆင့်နယ်ဖြစ်လာပါတယ်။ကောက်ပဲသီးနှံကုန်သွယ်မှုကိုတမ်းမြေကန့်သက်တာမရှိပေမဲ့လည်းစိတ်ကန်းတွေပိတ်တာကြောင့်ကုန်စည်ပို့ဆောင်မှုလည်းရပ်သွားတယ်လို့ပြောလာတဲ့ Mark Welsh ဟာ Texas A&M တက္ကသိုလ်ကစီးပွားရေးပညာရှင်မှာ Chris Barrett ဟာCanel Tegtuga Sibwaye Saya Pamaukha phit par de
Countries that import from Ukraine and Russia have suddenly found their contracts canceled.
Ukraine and Russia ကနေတင်သွင်းနေတဲ့နိုင်ငံတွေကတော့သူတို့စာချုပ်တွေရုတ်တရက်ချီဖျက်သိမ်းခံရပြီးမှန်းထားတယ်လို့ဆန္ဒရိက္ခာတင်မောတွေလည်းရောက်မလာတော့ပါဘူးတဲ့။ရောက်မလာမဲ့ဆန္ဒရိက္ခာတွေအတွေ့အစားထိုးနိုင်ရေးဈေးကွက်ထဲမှာအပိုဆောင်ငွေမဖြစ်မနေထပ်ပေးကြရပါတယ်။ဒါကြောင့်ကမ္ဘာတလွှမ်းမှာဆန္ဒရိက္ခာဈေးနှုန်းတက်လာတာပါတဲ့ဒါပေမဲ့လည်းဆန္ဒရိက္ခာဈေးနှုန်းတွေကြီးမြင့်လာနေတာကနှစ်နှစ်နီးပါးရှိနေပါပြီရာသီဥတုမကောင်းတာကြောင့်ကမ္ဘာစပယ်ကြီးဒေသတချို့မှာသီးနှံအထွက်လျော့ပါတယ်အရန်ရိက္ခာလည်းလျော့နေနေပါတယ်ဒီအခြေကြောင့်ပဲပြိပခမဆခင်ကတည်းကဈေးနှုန်းတွေကစံချိန်တင်မြင့်တက်နေတာပါအခုအချိန်မှာယူကရိန်းနိုင်ငံတွင်နောက်ရာသီစိုက်ပျိုးရေးကမရည်မရဖြစ်နေပါတယ်လာမယ့်စိုက်ပျိုးရာသီအတွက်လက်သမားတွေအစင်းသင့်ပြန်တော့မှဖြစ်ပေမဲ့အခုချိန်မှာတော့လုတ်ကင်ဖို့ကခက်နေပါတယ်။ကနေတက်သူကစီးပွားရေးဆိုင်ရာပါမောက်ခခရစ်ဘာရက်ကအခုလိုပြောပါတယ်
။ Logistical lines are obviously heavily
လက်ရှိမှာတယူပို့ဆောင်ရေးလမ်းကြောင်းတွေအကြီးအကျယ်ခက်ခဲဖြစ်နေတယ်။မျိုးစေ့တွေ73စီတွေဓာတ်မြေဩဇာတွေရောက်မလာဘူးလို့ပြောထားတာပါ။ရုရှားလက်သမားတွေလည်းအလားတူရိုက်ခတ်တက်ရောက်ပါတယ်။သူတို့ကတော့တန်းခတ်ပိတ်ဆို့မှုမခံရပေမဲ့ဘန်တွေကတန်းခတ်ခံထားရတာပါဒီအချက်ဟာဆိုရင်ရုရှားလက်သမားတွေကိုဘန်တိုင်းရေးစနစ်မှာပိတ်ဆို့ခံရတာဖြစ်ပါတယ် Texas A&M တက္ကသိုလ်ကစီးပွားရေးပညာရှင် Mark Welsh ကအခုလိုပြောပါတယ
် We're going to say you can't ship grain
ကောက်ပဲသီးနှံတွေတင်မောတင်လို့မရနိုင်ဘူးလို့တော့ပြောမှာမဟုတ်ပါဘူးတဲ့ဒါပေမဲ့လည်းအခချင်းငွေမပေးနိုင်ရင်တော့သူတို့ကတင်ပေါ်တင်ပါမလားလို့သူကပြောခဲ့တာပါဒါအပြင်စွန့်အင်ဈေးနှုန်းကလည်းတိတိတသားတက်လာတာကြောင့်တင်ပေါ်တင်ကားကလည်းပူပြီးတော့ဈေးကြီးလာပါတယ်မြန်မာနိုင်ငံမှာတော့လက်ရှိပြပဆန်တင်ပို့မှုကပြီးခဲ့တဲ့6လတာအတွင်းတန်ချိန်တန်းကျော်ကိုရောက်ရှိခဲ့ပြီးဆက်ပြီးလဲအလားအလာကောင်းနေပါတယ်မြန်မာနိုင်ငံစံစဘာလုပ်ငန်းရှင်များအသင်းဒုတိယဥက္ကဋ္ဌဒေါက်တာဆူထွန်းကတော့နိုင်ငံတွင်းစဘာဆိုင်ပြုမှုနဲ့ပတ်သက်ပြီးတရားဝင်ထုတ်ပြန်ချက်ကိုအခုလိုပြောပြပါတယ
်။အဲကျွန်တော်ဒီမှာရှိတဲ့စင်းစရာတွေအရောလေဒါအိခိုင်ပါတယ်လို့ပြောလို့မရဘူးနော်။သူကလည်းပဲဒီပြီးခဲ့တဲ့အပတ်ကျွန်တော်တို့ဒီ UMS ရဲ့မှာပေါ့နော်။အဲဆက်သွေးနဲ့ဆက်ရောင်းဝင်ကဏ္ဍမြေတော်ဥဝင်ကြီးပါဝင်ပေါ့နော်။ဒီ UMS ရဲ့ဥက္ကရာ UMS ရဲ့ရဲ့တော့ကျွန်တော်မြန်မာနိုင်ငံစာဘာအတင်းကျုံနဲ့ဆက်နေညီတော်အတင်းနေပါပြီးရင်ကျွန်တော်ကဒီစီဝေးတစ်ခုတော့လုပ်ခဲ့တယ်။အဲ့ဒီမှာတော့ဒီစိုက်ကူရေးဦးစီးဌာနဓာမြေစင်းဦးစီးဌာနအနေနဲ့ တင်ပြခဲ့တာပေါ့နော်သူတို့အနေနဲ့ဒါဆိုက်တဲ့ဒါတော့အကြမ်းမင်းရောဒီနေ့ကိုတို့18တန်းပေါ့တို့ဆိုက်ခဲ့တယ်အဲမှာဆိုက်ရကရပြောရင်တော့ဒီ9ရင်းရော6ရင်းတော့တို့ရောတယ်ပေါ့နော်ပြောရရင်တော့ပမာဏဒီ18တန်းနဲ့နိုင်ရှင်တော့ဒီလိုမျိုးတော့နိုင်ရှင်တော့ပမာဏတော့အများကြီးရောကြတာတော့မရှိဘူးဆိုပြီးတို့ပြောထားတာရှိပါပြောရင်တော့သူတို့အနေနဲ့သူတင်ပြတဲ့စင်စရာရဆိုတော့ဒီထဲမှာဆိုက်ရခါဖူလုံးတယ်ဆန်တန်းရင်2တန်းရောအတန်းနဲ့ဒုန်းတန်းကြပူချန်တယ်လို့ဆိုတော့ဒါကြီးရတဲ့ဒီဘက်စီးမတော့ရေစင်းဦးစီးဌာနညကြဲမှုချုပ်ကတည်ပြားရှိပါတော့
ဥရောပအာရှစီးပွားရေးသမဂ္ဂ EAEU နဲ့စီးပွားရေးပူးပေါင်းဆောင်ရွက်နိုင်ရေးသဘောတူစာချုပ်လက်မှတ်ရေးထိုးနိုင်ဖို့မြန်မာဘက်ကဆွေးနွေးနေပါတယ်လို့စစ်ကောက်စီကပြီးခဲ့တဲ့သတင်းပတ်အတွင်းသတင်းထုတ်ပြန်ပါတယ်အဖွဲ့ဝင်၅နိုင်ငံပါ EAEU ဥရောပအာရှစီးပွားရေးသမဂ္ဂမှာတော့ရုရှား၊ဘယ်လာရုစ်၊အာမေးနီးယား၊ကာဇက်စတန်နဲ့ခါဂျစ်စတန်နိုင်ငံတို့ပါဝင်ပါတယ်။ဒီအဖွဲ့ဝင်နိုင်ငံတွေအထက်ကမှရုရှား၊ဘယ်လာရုစ်တို့နဲ့မြန်မာနိုင်ငံကစီးပွားရေးရင်းနှီးမြှုပ်နှံမှုမှာမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးနေကြောင်းလဲစစ်ကောင်စီသတင်းကဖော်ပြပါတယ်။မြန်မာဘက်ကလိုအပ်တဲ့ဓာတ်မြေဩဇာ၊ရေနံတွက်ပစ္စည်း၊လေယာသုံးစက်ကရိယာတွေတင်သွင်းနိုင်ရေးကိုလည်းတိုက်တွန်းခဲ့တယ်လို့သတင်းကဖော်ပြပါတယ်။လက်တလုံးမှာတော့နိုင်ငံတွင်းမှာဓာတ်မြေဩဇာအဝင်လျော့နေပြီးဈေးကြည့်နေပါတယ်။ဥရောပအာရှစီးပွားရေးသမဂ္ဂအဖွဲ့ဝင်နိုင်ငံတွေထံကမြန်မာနိုင်ငံအနေနဲ့ဓာတ်မြေဩဇာတင်သွင်းခွင့်အလားအလာကိုတော့မသိရပါဘူးရှင
်။မတ်တင်ကြီးထိုက်တင်ပြပေးခဲ့တာပါခင်ဗျာ။ VO American တန်ကတင်းလန်နေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ခုဆက်ပြီးတော့ blogger တွေပြောသမျှအစီအစဉ်ကိုတင်ပြပါအောင်မယ်။လက်ကင်စမတ်ဖုန်းလို electronic ပစ္စည်းတွေတိုင်းမှာပါတဲ့ circuit board တွေပေါ်မှာရွှေအပါဝင်တတ်ထုပစ္စည်းတွေပါဝင်နေပါတယ်ဗြိတိန်နိုင်ငံရဲ့ Royal Mint တော်ဝင်တင်းကားဆက်ရုံကအဲ့ဒီ circuit board တွေကနေရွှေထုတ်ဖို့တည်ထွင်နေပါပြီအမိုက်ကနေရွှေကိုဘယ်လိုနည်းပညာသုံးထုတ်လုပ်ကြမလဲဆိုတာကိုမဆုံမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာပြောပြပေးမှာပါခင်ဗျာ
ကဘာပေါ်ကရှေးအကျဆုံးဒင်းကားဆက်ရုံတစ်ခုဖြစ်တဲ့ British နိုင်ငံက Royal Mint တော်ဝင်ဒင်းကားဆက်ရုံကခေတ်ရှိပြေးနှီးသုံးပြီးတော့ electronic အမိုက်ကနေရွှေထုတ်လုပ်တော့မှာဖြစ်ပါတယ် British အစိုးရပိုင်းကုမ္ပဏီလုပ်ငန်းတစ်ခုဖြစ်တဲ့ Royal Mint ကုမ္ပဏီက British နိုင်ငံမှာသုံးစွဲနေတဲ့ငွေအကြွေစေးတွေအထက်အမှတ်နဲ့ထုတ်လုပ်တဲ့တန်ဖိုးကြီးသတ္တုအကြွေပြားတွေဝယ်ယူစုဆောင်းနိုင်တဲ့ရွှေတုံးရွှေပြားတွေကိုထုတ်လုပ်နေပါတယ်900စုတဲ့ကအကြွေစေးထုတ်လာတာတက်တန်း 1100 ချက်မနည်းရှိနေပြီဖြစ်တဲ့ Royal Mint ကုမ္ပဏီကmobile လက်ကင်ဖုန်းတွေ laptop computer တွေထဲမှာပါတဲ့ circuit board တွေကနေပြီးတော့ရွှေထုတ်တဲ့နည်းသစ်ကိုရှာဖွေတွေ့ရှိထားပြီးဖြစ်ပါတယ်။ကမ္ဘာမှာ electronic အမိုက် e-waste တွေတနေ့တခြားများလာနေချိန်မှာအမိုက်ကနေတန်ဖိုးရှိတာကိုထုတ်လုပ်နိုင်ဖို့နည်းလမ်းရှာတာဖြစ်တယ်လို့ Royal Mint Company ရဲ့တာဝန်ရှိသူကပြောပါတယ်
။ So if you take all of the disused electronics around your home
အိမ်တွေမှာအသုံးမပြုတော့တဲ့ electronic ပစ္စည်းတွေအားလုံးပေါင်းစုလိုက်ရင်ကမ္ဘာရွှေပမာဏရဲ့900ခန်းနှုန်းလောက်ရှိပါတယ်။နေရာပမာဏမဟုတ်ပါဘူး။ဒါကြောင့်ဒီ electronic အမိုက်တွေကိုမဖြစ်မနေပြန်အသုံးချနိုင်အောင်ကျွန်တော်တို့ကအစပြုဆောင်ရွက်တာဖြစ်ပါတယ်
။ electronic ပစ္စည်းတွေထဲမှာပါတဲ့ circuit board တွေပေါ်ကလျှက်ကူးပစ္စည်းတွေမှာရွှေငွေစတဲ့တန်ဖိုးရှိတဲ့သတ္တုပစ္စည်းတွေပါဝင်ပါတယ်။ဒါပေမဲ့ electronic ပစ္စည်းတွေကိုမသုံးတော့လို့စွန့်ပစ်လိုက်ကြတဲ့အခါမှာအဲ့ဒီတန်ဖိုးရှိတဲ့သတ္တုပစ္စည်းတွေကိုပြန်လည်ထုတ်ယူတာမျိုးသိမ့်မရှိလာတော့ပဲအမိုက်ပုံကြီးတွေစီရောက်သွားတာမီးရှို့ဖျက်ဆီးလိုက်ကြတာများပါတယ်။ဒါကြောင့် Royal Mint Company ကကနေဒါက startup company တဲ့ Exxon နဲ့ပေါင်းပြီးတော့ရွှေသတ္တုထုတ်ယူနိုင်မဲ့ဓာတ်ရုပ်ရည်ကိုဖန်တီးခဲ့တာဖြစ်ပါတယ
် The difference between this technology and others is the chemical formula selectively pulls out the gold and just
အခြားနည်းပညာတွေနဲ့ဒီနည်းပညာကွာခြားချက်ကတော့ဓာတ်ရုပ် formula ဖြစ်ပါတယ်ရွှေကိုပဲတည်တံ့ခွဲထုတ်ပေးနိုင်တဲ့ဓာတ်ရုပ် formula ဖြစ်ပါတယ်ဒါကြောင့်ဘာနဲ့မှမတူတဲ့နည်းသစ်လို့ပြောနိုင်တာပါဓာတ်ရုပ် formula ရည်ကိုသုံးပြီးတော့ရွှေတွေကိုထုတ်ယူနိုင်ပါတယ်အညိုရောင်အမှုန့်တွေအဖြစ်ထွက်လာတဲ့ရွှေတွေကိုအပူပေးလိုက်ရင်ရွှေအစ်စ်ကိုရရှိမှာဖြစ်ပါတယ
် circuit board တွေကနေထုတ်ယူတဲ့ရွှေကဘလောက်တန့်စင်စိတ်ချရမှာပါလဲ
gold is extracted to 99% of it to
99 ရာခိုင်နှုန်းကနေ 99.99 ရာခိုင်နှုန်းအထိတန့်စင်တဲ့ရွှေကိုထုတ်ယူနိုင်ပါတယ
်။သူတို့ရဲ့ရေရှည်ကြီးမှန်းချက်ကတော့ electronic circuit board အဟောင်းတွေကို100ရာခိုင်နှုန်းလုံးပြန်အသုံးချနိုင်အောင်လုပ်သွားနိုင်ရည်ဖြစ်ပါတယ်။ circuit board တွေပေါ်မှာပါတဲ့ကျင်းညီလိုတခြားသတ္တုတွေ plastic တွေအားလုံးကိုပြန်လည်သုံးနိုင်အောင်လုပ်ဖို့ဖြစ်ပါတယ်။2023ခုနှစ်မှာစတင်လည်ပတ်မဲ့ရွှေထုတ်ဆက်ရုံတဲ့အတွက် Sumpiet Sagat Bodri Yanai Bodre, Electronic Amai, Ewe Strigo, Royal Mint Comuniga, where you map Chedelo, Ebi Drintanane, Video Golne, Mimiangamma, Longan Dote Dawingan, Sean Millard Cap, Yojagivare.
Phone is disaggregated and then there are companies collect printed circuit boards. They then sell them on.
Gazazi Pobulade, Phone Hounu, Sagat Bodri, Pianle Lakane, Comuni Rishivare. Eddie Comuni Rigane, Sagat Bodri, where Tidan. Where you tempore, Longanji, Pian Yamare. Tajan Generuga, Eddie Longanji, Mayone, General Wemes, Subiro Calamare. Latronic, my Caesar, Yuiche, Shenlene, Longan Bound Neang, Hazene, General Ladre, Lodwama, Pibare.
Pretendanga, Wilane, Ma, this sound, Ide, Shweto Sayongo, Natam Nasat, Dongudema, Piwa, Satin, Lebabiso, Ye, the Nego, Saget Bot, Dungeon Bound, Lidam Chaya Jogani, Shwe Kilogram, Janetti, Tolong Name, Lupioare, Royal Mint Company, Etiga, Yuejaga.
It's a new market, and that's almost one of the interesting challenges we have. Is
Diaga Zigua a tip pinibari? My drigo, Petra Bissiri, Pimadwao, my bone, Yamadwao, Pianle, a thong, Lotar Esura, Vaidrigo, Sassan and Buga, General Seven Zazia, Saint Comut, Kupibari. Shredundigani, Trade, Shuitaku, Bubido, Tambu, a Dave, Shire Esura.
Akulo electronic amaitrigani, Shwetolo Nai Adwe, Royal Mint Comuniga, Mwiji Amya Omya Jini Tare Lupyobare, Tabime Akulo Shwetode Niga, Shwe Rinrigani, Shwe Dupora Deko, Akonja Neme Ludwasa Tavare, Kabama Nisse electronic amait dungeon, Tangazejo 20 Biro, Pianto Amaiga, Nese Yaga, no Nama Shivulo, Ewe Strigo, Madante and Pusunide, Global Ewe Monitor Gap Yobare. တကယ်လို့ဒါဒီလိုအမိုက်တွေထွက်နေတာရောနေသွားအောင်မလုပ်ရင်2030ခုနှစ်ကျရင်e-waste အမိုက်တွေ
မဆုမြတ်မောင်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်နားဆင်ကြရပါခင်ဗျာကုဆက်ပြီးတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန့်ရောင်သတင်းလွှာကိုတင်ပြပါဦးမယ်ကိုရီးယားကနာမည်ကျော်ဘစ်ဘန်ကေပေါ့အဖွဲ့အပီလာဆန်ကားရဲ့နေမှာပြန်ထွက်လာပါတော့မယ်ဟောလီဝုဒ်ဝါရီမင်းသားကြီးအာနိုယူကရိန်းစစ်ပွဲနဲ့ပတ်သက်တဲ့အမှန်တရားဆိုပြီးရုရှားပြည်တပ်ကိုစကားပြောသွားပါတ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ချင်းမှုရေးစည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်တဲ့နေရာမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါဘာမှရန်နာမည်ကြီးခဲ့တဲ့ K-pop အဖွဲ့ background ဖွဲ့ဟာအဖွဲ့ရက်သွားပြီးနှစ်တော်ကြာမှာအခုအဖွဲ့ဝင်၄ယောက်နဲ့ပြန်လာတော့မယ်လို့မလ22ရက်နေ့ကပဲသူတို့ကိုကိုးစားပြုတဲ့ YG Entertainment ကကြေညာသွားပါတယ်သူတို့အရင်တစ်ခေါက်နောက်ဆုံး Flower Road ဆိုတဲ့တချင်းတပုတ်တဲ့ဓာတ်ပြ track ခဲ့တဲ့လွန်ခဲ့တဲ့လင်းနှစ်2018မလမှာသူတို့အဖွဲ့ရက်သွားခဲ့တာဖြစ်ပါတယ်။အခုအခွေအသစ်အတွက်တချင်းဗီဒီယိုရိုက်နေတာအခုပဲပြီးသွားပါပြီလို့သူတို့ကုမ္ပဏီကပြောပါတယ်။ Big Bang အဖွဲ့ဟာအရင်ကအဖွဲ့ဝင်9ယောက်ရှိတာဖြစ်ပြီးတော့သူတို့အဖွဲ့တွေက Sangre ဒူးစရိုက်မှုတွေနဲ့ပတ်သက်ပြီးတော့ပြဿနာတွေတက်ပြီးတဲ့နောက်မှာပြည်ထောင်စခန့်နေရတာဖြစ်ပါတယ်။သူကနိုင်ငံသားစီးပွားရေးသမားတွေကိုပြစ်ဒဏ်စာခေါ်ပေးမှုအပါအဝင်ရာဇဝတ်မှုတွေမှာပါဝင်ပတ်သက်နေတယ်ဆိုပြီးတော့2021ခုနှစ်ကထောင်ဒဏ်3နှစ်ပြည်ထောင်ပေးခံရပါတယ်။ဒါကြောင့်မလို့အခုပြန်ထွက်လာမဲ့ Big Bang ဖွဲ့ထဲမှာတော့ကျန်တဲ့၄ယောက်ဖြစ်တဲ့ G-Dragon, Jisung, Jaehyun နဲ့ Top 2ပဲကျန်တော့တာဖြစ်ပါတယ်ရှင်
။ Hello everybody and thank you for sharing your time with me. I'm sending this message through various different channels to reach my dear Russian friends.
Hollywood ရဲ့နာမည်ကျော် YG မင်းသားကြီးလည်းဖြစ်ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဟောင်းနဲ့ဖြစ်ခဲ့တဲ့အာနိုရှဝါဇနာဂါဟာမလ18ရက်နေ့ကြာသပတေးနေ့ကဗီဒီယိုတစ်ခုလွှင့်ပြီးတော့ယူကရိန်းစစ်ပွဲနဲ့ပတ်သက်လို့အဖြစ်မှန်ကိုရုရှားပြည်သူတွေကိုပြောပြခြင်းမှနေစုပြေစကားတွေပြောသွားပါတယ
် That is why I hope that you will let me tell you the truth about the war in Ukraine and what is happening there. No one likes to hear something critical of the government. I understand that. But As a long-term friend of the Russian people, I hope that you will hear what I have to say. It is a humanitarian crisis.
ဒါဟာလူသားမျိုးနဲ့ကိုထိခိုက်ပျက်စီးစေတဲ့အကြက်တွေပါဒီလုံးရရဲ့ဆိုးရွားရက်စက်မှုတွေကြောင့်ရုရှားကိုအခုကမ္ဘာကကျင်ထားပါပြီပြီးတော့ခင်ဗျားတို့ကိုလည်းဒီစစ်ပွဲရဲ့အကျိုးဆက်နဲ့ပတ်သက်ပြီးတော့အမှန်ကိုပြောမထားပါဘူးကျွန်တော်စိတ်မကောင်းစွာနဲ့အတိပေးရမှာကတော့ရုရှားစစ်သားထောင်ခံတဲ့အခုကြာဆုံးကုန်ပါပြီလို့ရုရှားစာတမ်းတိုးပြီးကိုထုတ်လိုက်တာပါမင်းသားကြီးအာနိုလို့မြန်မာပြ
ဲ့ပြီးတော့2003ခုနှစ်မှာတော့အမေရိကန်ပြည်အောင်စုနောက်ချမ်းကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဖြစ်တဲ့ပဝန်းကျင်ထိန်းသိမ်းရေးမူဝါဒခေါင်းတွေချမှတ်နိုင်ခဲ့ပါတယ်။ပြည်နယ်အုပ်ချုပ်ရေးမှူးတာဝန်ပြီးဆုံးတဲ့2011ခုနှစ်မှာတော့ဟောလိဝုဒ်ပိတ်ကားပေါ်ပြန်လာခဲ့ပြီးတော့ရုပ်ရှင်ကားတွေမှာပြန်ပြီးတော့တရုတ်ဆောင်နေခဲ့တာဖြစ်ပါတယ်ရှင်။Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find it. ဒီတက်ရောင်တွင်တော့အစီအစဉ်ကို Radio မှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်တယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မအေးတနာကျော် season 10ဆက်တဲ့တက်တန်ရောင်သတင်းလွှာကိုနားဆင်ခဲ့ကြရတာပါခင်ဗျာ။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။ VOA American တန်ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါအောင်မယ်။ကြာတာပရိနေကနေတနင်္ဂနွေနေ့အထိအင်ဒိုနီးရှားဖိလစ်ပိုင်ထိုင်းနဲ့မြန်မာနိုင်ငံကနိုင်ငံသားရေးဝန်ကြီးတွေဟာတရုတ်နိုင်ငံကိုလာကြမယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကတင်းနေလာနေမှာပြောပါတယ်တရုတ်နိုင်ငံတော်ကောင်စီဝင်နဲ့နိုင်ငံသားရေးဝန်ကြီးဝမ်ယီရဲ့ဖိတ်ကြားချက်အရအခုလိုလာရောက်မှာဖြစ်တယ်လို့ပုံမှန်သတင်းစာရှင်းလင်းပွဲမှာနိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝမ်ဝမ်ဘင်းကပြောခဲ့တာဖြစ်ပါတယ်ဒီခီးစဉ်တွေကတရုတ်နဲ့အိန္ဒိယအာဆီယံနိုင်ငံတွေမိတ်ဆွေရင်းချာဖြစ်တယ်ဆိုတာကိုပြသတာဖြစ်ပြီးတရုတ်အာဆီယံပူးပေါင်းဆောင်ရွက်ရေးကိုမြင့်တင်တာလည်းဖြစ်ပါတယ်လို့မစ္စတာဝမ်ဘင်းကပြောဆိုပါတယ်မနစ်နိုဝင်ဘာလတုန်းကတရုတ်အာဆီယံမဟာဗျူဟာမိတ်ဖက်ဖွဲ့တာကိုကြေညာခဲ့ပါတယ်ခင်ဗျဒေါအောင်ဆန်းစုကြည်အတွက်တာဝန်ချထားသူတွေအကြားမှာကိုဗစ် -19 ကိုတွေ့ရတဲ့အတွက်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ကွာရင်တင်းဝင်နေရတယ်လို့နှိဆက်သူတယောက်ကိုကိုကာပီ AFP သတင်းမှာဖော်ပြထားပါတယ်ဒါကြောင့်ဒေါအောင်ဆန်းစုကြည်ရင်ဆိုင်ရမယ့်အမှုတွေကိုနှိဆက်စစ်ဆေးရမှာမလာရောက်နိုင်ဘူးလို့တရားရုံးနဲ့နှိဆက်သူတူကပြောပါတယ် NLD အစိုးရအဖွဲ့သမ္မတဦးဝင်းမြင့်ကတော့ဗီဒီယိုကွန်ဖရင့်တစ်ဆင့်တနင်္လာနေ့မှာတရားရုံးကိုတက်ရောက်ခဲ့တယ်လို့သိရပါတယ်အခုလိုအမှုစစ်ဆေးနေတာကိုသတင်းစာဆရာတွေကိုလာခွင့်မပေးတဲ့ပြင်ရှင်းနေတွေကိုလည်းမီဒီယာတွေနဲ့စကားမပြောရဘူးလို့စစ်ကောင်စီကတားမြစ်ထားပါတယ်စစ်ကောင်စီကိုရာဇဝတ်မှုနဲ့တူရကီနိုင်ငံအစ္စတန်ဘူမြို့ကအစိုးရရှင်းနေရုံမှာအမှုတင်မယ်လို့မြန်မာနိုင်ငံတာဝန်ခံမှုစီမံချက်လို့အဓိပ္ပာယ်ရတဲ့မြန်မာ Accountability Project MAP အဖွဲ့ကသတင်းထုတ်ပြန်ပါတယ်2022ခုနှစ်ဖေဖော်ဝါရီလကတည်းကတိုင်းပြည်အတွင်းမှာကျွလွန်ခဲ့တဲ့ရာဇဝတ်မှုတွေကိုနိုင်ငံပြင်ပတရားရုံးမှာတင်တဲ့ပထမဆုံးအမှုဖြစ်ပါတယ်လို့ MAP အဖွဲ့ညွှန်ကြားရေးမှူး Chris Garnes ကပြောပါတယ်ခင်ဗျသူတိုင်းပြည်ရဲ့အချုပ်အခြာအာဏာနဲ့နေမြေတည်ထောင်ရေးကိုဦးစားပေးမယ်လို့ယူကရိန်းသမ္မတ Volodymyr Zelensky ကပြောကြားလိုက်ပါတယ်တူကီနိုင်ငံမှာညဉ့်ဉန်းရေးဆွေးနွေးပွဲလုပ်ခန်းဤအချိန်မှာယူကရိန်းသမ္မတကတနင်္ဂနွေနေ့ရုံးကအဲ့ဒီလိုပြောကြားလိုက်တာပါယူကရိန်းနဲ့ရုရှားတို့ရဲ့လာမယ့်ဆွေးနွေးပွဲကိုတူရကီနိုင်ငံမှာမျက်နှာချင်းဆိုင်ကျင်းပကြမှာဖြစ်ပါတယ်တင်းငွေနေ့အစောပိုင်းကလည်းသမ္မတ Zelensky ကရုရှားသတင်းစာဆရာနဲ့အင်တာဗျူးလုပ်ခဲ့တာမှာညဉ့်ဉန်းရေးအပေးယူအဖြစ်ယူကရိန်းကကြားနေမဲ့အနေအထားကိုညဉ့်တိုင်းဆွေးနွေးဖို့ဖွင့်ထားကြောင်းပြောကြားခဲ့ပါတယ်ခင်ဗျာဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကတော့ဒီလောက်ပါပဲဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nelson Lopes နဲ့ PJ Elliot တို့ဖြစ်ကြပါတယ်ခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါ VO ကိုနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်သောရရှိများနဲ့လည်းကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရခတ်သိမ်းကင်းဝေးပြီးတော့လူရင်းဆန္ဒတွေပြေဝနိုင်ကြပါစေခင်ဗျာThank you.
This program has come to you from the Voice of America, Washington.